Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် January 10ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 3240 49ရုပ်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုဆံမိုးဝင်နဲ့အတူကြီးညာပေးမှာပါတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်နှစ်တွင်ပထမဆုံးမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးကြတာဟာနှစ်နိုင်ငံကြားတင်မာမှုတွေရောပါစေဖို့ခြိမ်းဖြစ်အမေရိကန်နဲ့ကုလသမဂ္ဂကအကြိုဆိုလိုက်ပါတယ်အီရန်နိုင်ငံတလွှတ်အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်ဖမ်းခံရသူပေါင်း 3,900 လောက်ရှိနေပါတယ်နိုင်ဂျီးရီးယားမှာလွန်ခဲ့တဲ့ဆယ်ရက်အတွင်းဖြစ်ပေါ်တဲ့ဒေတာတွင်အကြမ်းဖက်မှုတွေကြောင့်တေဆွမ်းရသူက80လောက်ရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှအင်ဂျင်နီယာ
။ကောင်းပါပြီရှင်။တိုင်းဒေတာကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တချို့အပါအဝင်ဝင်ကြီးတချို့ဒီရက်ပိုင်းအတွင်းမှာနှုတ်ထွက်ဖို့ဒါမှမဟုတ်အပြောင်းလဲရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာမြမအရေးလေးလာသုံးသပ်သူတဦးရဲ့အမြင်ကတော့
ဖြစ်ဖို့ဗလားလာများနေတဲ့ဝင်ကြီးချုပ်တူအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့
ဒါကတော့သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။ဒါအပြင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးဆွေးနွေးချက်နောက်ဆုံးအခြေအနေတွေကိုလည်းအသေးစိတ်တင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ writer သတင်းတောင်နှစ်ယောက်ကိုချင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူခွင့်ရေးဖွဲ့ကြီးကတောင်းဆိုလိုက်တဲ့အကြောင်းကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့အင်ကာနေ့ညဒိုက်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးဆန်မိုးဝီတို့ကပြောပြပါအောင်ရှင်။
အီရန်နိုင်ငံတလွှတ်အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်ဖမ်းခံခဲ့ရသူပေါင်းဟာ 3,900 လောက်ရှိနေပြီဖြစ်ပြီးဒါဟာအရင်ကခံမှန်းထားရတဲ့အဆမတန်များပြားနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောကြားလိုက်ပါတယ်။လွှတ်တော်အမတ်မာမိုဆတ်ဒီဂိတ်ကဖမ်းခံရသူအရေးအတွက်ကိုအစိုးရသတင်းဌာန ICANN မှာအင်ကာနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ခံအများပြားကဖမ်းဆီးခဲ့တာမို့ဘယ်နှစ်ယောက်ကိုဖမ်းလဲဆိုတာကိုအတိအကျရေထွက်ဖို့ရတော့ခက်ခဲတာဖြစ်ကြောင်းနဲ့ရှင်းလင်းပြပြောခဲ့တာပါ Amnesty International လူခွင့်အဖွဲ့ကြီးကတော့ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်ကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုချေမှုန်းခဲ့တဲ့နောက်ပိုင်းအဖမ်းခံရသူတွေကတေဆုံးသူဟာအနည်းဆုံး9ဦးရှိနေတာမို့ဒါကိုချက်ချင်းစုံစမ်းစစ်ဆေးပေးဖို့အတွက်အီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်အီရန်နိုင်ငံကအချင်းတောင်းနေမှာနှိမ့်မှန်းနှိမ့်ဆက်မှုအပါအဝင်ဆိုးရတဲ့အခြေအနေရှိနေတယ်လို့ AI အဖွဲ့ရဲ့အင်ကာနိကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အဖမ်းခံရစဉ်မှာတေဆုံးခဲ့သူတွေအတွက်လွတ်လပ်တဲ့အဖွဲ့တဖွဲ့ရဲ့ဆေးစစ်ချက်အပါအဝင်ပွင့်လင်းမြင်သာပြီးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုချက်ချင်းလှုပ်ပေးဖို့အတွက် AI အဖွဲ့ရဲ့အရှိလေပိုင်းနဲ့မြောက်ပိုင်းအာဖရိကဆိုင်းယားဒုတိယအကြီးအကဲကအီရန်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါတချိန်တည်းမှာပဲအီရန်နိုင်ငံရဲ့အုပ်ဆောင်ဖြစ်တဲ့အယာတိုလာအလီခါမေနီကအမေရိကန်ဟာအီရန်အရေးကိစ္စမှာဂျောင်းဝင်နှောက်ယှက်ဖို့အတွက်ကြိုးစားပေမဲ့ဆိုးဆိုးဝါးဝါးပဲရှုံးနိမ့်ခဲ့ရတယ်လို့အင်ကာနေမှာပဲပြောကြားလိုက်ပါတယ်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတော့ပြုလုပ်တဲ့အထက်လွှတ်တော်တရားစီရင်ရေးရာကော်မတီကြားနာပွဲမှာ Fusion GPS ကုမ္ပဏီပူးတွဲတည်ထောင်သူ Glenn Sampson ရဲ့ထွက်ဆိုချက်အပြည့်အစုံကို California ပြည်နယ် Democrat အထက်လွှတ်တော်အမတ် Danny Feinstein ကအင်္ဂါနေ့မှာထုတ်ပြန်လိုက်ပါတယ်။ဩဂုတ်လအတွင်းကော်မတီမှတကပိတ်ပြုလုပ်ခဲ့တဲ့ Glenn Sampson နဲ့တွေ့ဆုံမေးမြန်းမှုတွေကိုထုတ်ပြန်ပေးဖို့အတွက်ကော်မတီရဲ့ဥက္ကဋ္ဌအိုဝါပီနဲ့ Republican အထက်လွှတ်တော်အမတ် Chuck Grassley ကညှင်းဆိုခဲ့ပြီးတဲ့နောက်အထက်လွှတ်တော်တရားစီရင်ရေးကော်မတီထိတ်တန်း Democrat အမတ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်ဗြိတိရှ်သူလျောင်း Christopher Steele ရဲ့အကူအညီနဲ့ပြုလုပ်တဲ့ Fusion GPS ကုမ္ပဏီရဲ့အစီရင်ခံစာမှတ်တမ်းထဲမှာသမ္မတ Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားနိုင်ငံတို့လျှို့ဝှက်ပူးပေါင်းကြံစီမှုရှိခဲ့တယ်လို့ပါရှိပါတယ်တရားစီရင်ရေးကော်မတီရဲ့အများစုနဲ့အနည်းစုအမှတ်တွေကြားဆယ်နာရီကြာဆွေးနွေးကြပြီးတဲ့နောက် Glenn Sampson ကသူ့ရဲ့ထွက်ဆိုချက်တွေကိုအများသိအောင်ထုတ်ပြန်ပေးဖို့မေတ္တာရက်ခံခဲ့တာဖြစ်ပါတယ်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာနှစ်နှစ်အတွင်းပထမဆုံးချိန်ဖြစ်တဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးခဲ့တာဟာနှစ်နိုင်ငံကြားတင်မာမှုတွေရောပါစေဖို့အတွက်ခြေလှမ်းဖြစ်တာမို့ကြိုးဆိုလိုက်ကြောင်းအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအင်ကာနေမှာပြောကြားလိုက်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားနောက်မှဆေးရည်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့အတွက်လည်းသဘောတူခဲ့ကြပါတယ်။ဒါအပြင်မြောက်ကိုရီးယားကတောင်ကိုရီးယားနဲ့ဆေးရည်ဆိုင်ရာအရေးပေါ်ဆက်သွဲတဲ့လိုင်းဖွင့်ပြီးဆက်သွဲမှုတွေကိုပြန်ပြီးတော့လုပ်ခဲ့ကြောင်းကြေညာခဲ့ပါတယ်။ဒါအပြင်အာကစားဆိုင်ရာနဲ့အစ်မြင့်အစိုးရအရာရှိတွေကြောင့်ကိုစလေရီဆေးလွတ်ဖို့မှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်းမှာကျင်းပတော့မယ့်ဆောင်းရာသီအိုလံပစ်အာကစားပွဲအတွက်ကိုစလေရီဆေးလွတ်မှာဖြစ်ကြောင်းလည်းမြောက်ကိုရီးယားကပြောကြားခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့တိုက်ချင်းဖြစ်ဒုံးကျည်ဒီကိစ္စနဲ့ပတ်သက်ပြီးတော့တင်မာနေတဲ့အချိန်မှာပဲအခုလိုတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဟာနှစ်နိုင်ငံကြားကဆင့်မဲ့ဆုံးဖြစ်တဲ့ပေါမွန်ကျွန်ရွာလေးမှာတွေ့ဆုံပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
တိတ်နဲ့ကြီးပြီးတော့ရှိတဲ့ရွှေပြောင်းအခြေချနေထိုင်သူကလေးတွေပြည်နယ်နယ်ပေးမှုကနေအကာအကွယ်ပေးဖို့နဲ့နိုင်ငံတောင်ပိုင်းမက္ကဆီကိုနယ်စပ်လုံခြုံရေးပုံမှန်တိုးတက်ကောင်းမွန်စေဖို့အတွက်ဥပဒေပြုလွှတ်တော်အမတ်တွေကသဘောတူရေးဆွဲတဲ့ဘလူးပြတ်ထန်းချက်မျိုးကိုမဆိုဥပဒေအဖြစ်လက်မှတ်ရေးထိုးအတည်ပြုပေးမှဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအင်ကာနေမှာပြောကြားလိုက်ပါတယ်။အင်ပီရိုမှာထူးထူးခြားခြားရုပ်မြင်တန်ကြားကတဆင့်ပြုလုပ်တဲ့စီးဝေးပွဲမှာပိုးပြီးတော့ပြည်စုံကျေပြန့်တဲ့လူဝင်မှုကြီးကြပ်ရေးဆန်ရပြုပြင်ပြောင်းလဲရေးကိစ္စတွေကိုနောက်မှညှိနှိုင်းနိုင်ပါတယ်လို့သမ္မတကပြောပါတယ်။သူ့အနေနဲ့မက္ကဆီကိုနယ်စပ်တစ်လျှောက်အနည်းဆုံးကီလိုမီတာ3200လောက်တိုင်းကာဖို့အတွက်လိုအပ်နေတယ်ဆိုတာကိုယုံကြည်ထားစေဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပေမဲ့အရင်တော့ကတောင်းဆိုခဲ့တယ်လို့တိုင်းကာဖို့အတွက်ချက်ချင်းငွေထုတ်ပေးဖို့လိုတယ်ဆိုတဲ့တောင်းဆိုချက်ကိုတော့လက်လျှော့ထားပုံရပါတယ်သဘောတူညီချက်နဲ့ဒီအုပ်စုပြန်လာတဲ့အချိန်မှာကျွန်တော်အဲ့ဒါကိုလက်မှတ်ရေးထိုးမှဖြစ်တယ်လို့သမ္မတထရန့်ကပြောလိုက်ပါတယ်သမ္မတဒေါ်နယ်ထရန့်ဟာလူမျိုးမှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုပြုလုပ်ဖို့အတွက်ထက်လွတ်တော်နဲ့အောက်လွတ်တော်မှာရှိတဲ့ပါတီနှစ်ရစလုံးကလွတ်တော်အမတ်တွေနဲ့အခုပဲအော်မင်းမင်းဆွေးနွေးခဲ့ပြီးဖြစ်တယ်လို့အင်ပီရိုပြန်ကြားရေးတာဝန်ခံကဖတ်ကြားပြတဲ့ကြေညာချက်မှာဖော်ပြထားပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ Lightometer 32 kHz 9335 Lightometer 40 kHz 9683 Lightometer 48 kHz 6153နဲ့ဒုတိယနာရီဘက်မှာ Lightmeter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ Lightometer 20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
EU American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြောက်ကိုရီးယားရဲ့ရန်လုံမှုမှန်သမျှကို Fire and Fury ပြင်းပြင်းထန်ထန်ဒေါသတကြီးနဲ့တုံ့ပြန်မယ်လို့ American သမ္မတ Donald Trump ရဲ့ဂရိကစကားနဲ့ပတ်သက်ပြီးလူလူရဲ့လက်တင်မခံမှုနဲ့အတူကမ္ဘာခေါင်းဆောင်တွေကတုံ့ပြန်ခဲ့ကြတာ၅လပဲရှိသေးတဲ့အချိန်မှာနောက်ထပ် Fire and Fury ဖြစ်လာစေတဲ့သမ္မတ Trump ရဲ့အကြောင်းအားလုံးကိုဖွင့်ချထားတဲ့ဆိုရက် Michael Wolff ရဲ့အငင်းပွားပွဲစာအုပ်ထွက်လာခဲ့ပါပြီ။သူ့စာအုပ်ထဲမှာ Mr. Trump ဟာသမ္မတဖြစ်ဖို့အတွက်စိတ်အခြေအနေမပြည့်စုံသူတယောက်ဖြစ်နေ။သမ္မတအင်ဖြူကအတွင်းလူတွေကထင်မြင်ကြကြောင်းရေးသားထားတာပါ။သမ္မတအင်ဖြူအရာရှိတွေကတော့ Wolff ရဲ့ပြောကြားချက်တွေထဲမှာအမှားအတော်များများကိုချက်ချင်းပဲပြနိုင်တာမို့ဒီစာအုပ်ဟာလုံခြုံမှုတသက်ပဲဖြစ်တယ်လို့အညာစာအတင်းအဖျင်းပြောကြားချက်ဖြစ်နေပြောဆိုကြပါတယ်။ဒါပေမဲ့လည်းဒီစာအုပ်ဟာအမစ်ဆုံးရဲ့အယောင်ရအသက်ဆုံးဆင်းမှာထိတ်ဆုံးကရောက်သွားတယ်လို့ Wolff ရဲ့ဆွဆွဲချက်တွေဟာလည်းအမေရိကန်နိုင်ငံတွင်းမှာသာမကကမ္ဘာသတင်းအစီအစဉ်တွေကြားမှာမဆုံးနိုင်တဲ့ဆွေးနွေးမှုတွေကိုလှုပ်လာစေပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်တဲ့အကြောင်းအရာတွေမှာတော့ Trump ရဲ့ပြောကြားချက်တွေဟာပြည်ထနာကိုဖြေရှင်းဖို့ထက်ထိတ်တဲရင်ဆိုင်မှုတွေကိုဖြစ်လာစေနိုင်တယ်လို့ကမ္ဘာခေါင်းဆောင်တွေကသတိပေးခဲ့ကြပါပဲ။တောက်ကြတဲ့ကထွက်လာတဲ့ Wolff ရဲ့စာအုပ်ထဲမှာတော့သူတို့ဟာဘာမှမပြောဘဲနဲ့တိတ်တဆိတ်ပဲနေလို့တဲ့ဆန္ဒရှိကြပြီးဒါဟာလဲအမေရိကန်အစိုးရဖွဲ့နဲ့တခြားနိုင်ငံတွေကြားဆက်ဆံရေးပြက်ပြားမှုကိုစိုးရိမ်မှုကတပိုင်းပါနေတာကြောင့်လို့ရေးသားထားတာပါတိတ်တဆိတ်နေလို့ရှိတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကလည်းနေတိုးမဟာမိတ်တွေနဲ့ပတ်သက်ပြီးသမ္မတထရန့်ပြောကြားချက်အတွက်အမေရိကန်ပေါ်မှာအားကိုးထိုက်ပါမလားဆိုတဲ့သူတန်တရားကိုမတ်လတည်းမှာပဲဘာလင်မှာပြောကြားတဲ့မိန့်ခေါ်မှာပြောခဲ့တာပါဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကတော့မွတ်စလင်ဆန့်ကျင်ရေးဗီဒီယိုနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ Twitter မှာရေးသားချက်အတွက်ပြင်းပြင်းထန်ထန်နဲ့တုံ့ပြန်ခဲ့သူဖြစ်ပါတယ်အမေရိကန်ရဲ့မဟာမိတ်တွေကဩစတြေးလျဝန်ကြီးချုပ်ဟောင်းဂျူလီယာဂီလတ်ကတော့သမ္မတထရန့်ရဲ့စိတ်ချင်းနဲ့ပတ်သက်ပြီးလူသိရှင်းချပုံမှန်နဲ့လည်းထုတ်ဖော်ဝေဖန်ခဲ့သူဖြစ်ပြီးဒါပေမဲ့သူဝန်ကြီးချုပ်တာဝန်ကုံဆုံးခဲ့ခြင်းအထိစောင့်ဆိုင်ပြီးမှပြောကြားခဲ့တာဖြစ်ပါတယ်
တောင်အာဖရိကလွတ်တော်ကသမ္မတဂျက်ကော့ဇူမားကိုဖြုတ်ချဖို့ကြိုးပမ်းနိုင်ဖို့ရှိတယ်ဆိုတဲ့အရေးအယံပြသခဲ့ပြီးတဲ့နောက်နိုင်ငံအတွင်းထိတ်တန့်အဆင့်တာဝန်ရှိသူတွေရဲ့ ခြားစားပစ္စည်းမှုတွေကိုစုံစမ်းစစ်ဆေးမယ်လို့သမ္မတကကြေညာလိုက်ပါတယ်။ဒေါင်အာဖရိကတရားရုံးတော်တခုကနေကော်မရှင်တရားဖွဲ့စည်းပြီးတော့ရပ်ပေါင်း30အတွင်းစုံစမ်းမှုတွေပြုလုပ်ဖို့အတွက်ဒီဇင်ဘာ23ရက်နေ့မှာအမိန့်ချခဲ့ပါတယ်။နိုင်ငံတော်ဟာသူ့ရဲ့အစ်မံပိုင်ရှင်ဖြစ်တဲ့အာဖရိကပြည်သူလူထုရဲ့လက်ဝဲမှာမရှိတော့ဘူးဆိုတဲ့စွပ်စွဲချက်ဟာတိတ်ပြီးတော့အရေးပါပါတယ်။ဒါကြောင့်တီတီချာချာတိတိကျကျဖြစ်ရှင်းမှုလိုတယ်လို့သမရဇူးမားရဲ့ကြေညာချက်မှာဖော်ပြထားကြောင်းပြင်သစ်သတင်းဌာနကဖော်ပြပါဗျ။ဒါကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တစ်ဖွဲ့ကိုဖွဲ့စည်းဖို့ဆုံးဖြတ်လိုက်တယ်လို့လည်းသူကပြောပါဗျ။ပြီးခဲ့တဲ့လအတွင်းအဂတိလိုက်စားမှုဆွဆွဲချက်တွေကြောင့် ANC ပါတီရာဥက္ကဋ္ဌရာဒုကနေနှုတ်ထွက်ထားတဲ့ဇူးမားရဲ့နေရာမှာအစားထိုးဖို့အတွက် CL Ramaphosa ကိုပါတီဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့ပါဗျ။ဒါပေမဲ့ဇူးမားဟာ2019ခုနှစ်ရွေးကောက်ပွဲပြုလုပ်ချိန်အထိသမရအဖြစ်ဆက်လက်ရှိနေမှာဖြစ်ပါဗျ။
နိုင်ဂျီးရီးယားနိုင်ငံမှာဒီဇင်ဘာ31ရက်နေ့ကစပြီးဖြစ်ပွားတဲ့ဒေတာရင်းအကြမ်းဖက်မှုတွေကြောင့်တေဆွမ်းရသူပေါင်းဟာ80လောက်ရှိနေပြီလို့နိုင်ဂျီးရီးယားအာဏာပိုင်တွေနဲ့ရဲတွေကအင်ကာနေမှာပြောကြားလိုက်ပါတယ်။လူမျိုးစုံဘာသာစုံနေထိုင်ကြတဲ့နိုင်ဂျီးရီးယားအလေပိုင်းရဝန်းဒေတာမှာမွတ်စလင်နွားကြောင်းစိတ်ကြောင်းသူတွေနဲ့ခရစ်ယာန်လယ်သမားတွေကြားမြေအသုံးပြုမှုနဲ့ပတ်သက်ပြီးပဋိပက္ခတွေဖြစ်ပွားခဲ့ကြတာဖြစ်ပါတယ
်။ဒေါက်ခင်မျိုးသက်နဲ့ဦးဆံမိုးဝေပါရှင်ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်ရေးကိုရည်ရွယ်တဲ့အနေနဲ့နှစ်ဖက်စစ်ဖက်ဆိုင်ရာဆွေးနွေးမှုတွေပြုလုပ်ကြဖို့အင်ကာနေမှာသဘောတူလိုက်ကြပါပြီ။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလည်းဒီတွေ့ဆုံဆွေးနွေးမှုကိုကြိုဆိုကြောင်းနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ VOA သတင်းတောက် Brian Padden ရဲ့သတင်းပေါ်အခြေခံပြီးတော့ကိုဇော်ဝင်းလိုင်ကစူးစီးတင်ပြမှာပါရှင်။
လက်ရှိဖြစ်ပေါ်နေတဲ့စီရေးအရာတင်မာမှုတွေရှော့ချပြီးဒီကိစ္စပြည်လဲရေးအတွက်စီရေးအရာဆွေးနွေးမှုတွေပြုလုပ်သွားဖို့သဘောတူလိုက်ကြောင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့ကဇန်နဝါရီလ9ရက်နေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါ့အပြင်ရှစ်လအတွင်းတောင်ကိုရီးယားနိုင်ငံပျုံချမ်းမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်ဖို့မြောက်ကိုရီးယားကသဘောတူလိုက်ပါတယ်။နှစ်နိုင်ငံနယ်စပ်ဒေသမှာရှိတဲ့ပမွန်ကျွန်းငင်းချမ်းရေးရွာမှာအင်္ဂါနေ့ကနှစ်ဖက်အစိုးရကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးအပြီးမှာအခုလိုသဘောတူညီချက်တွေရခဲ့ကြတာပါ။ဒီငင်းချမ်းရေးရွာဟာကိုရီးယားစစ်ပွဲအဆုံးသတ်ရေးအတွက်1953ခုနှစ်ကစစ်ပြင်းရင်းရေးစာချုပ်ချုပ်ဆိုခဲ့တဲ့နေရာလဲဖြစ်ပါတယ်။မြောက်ကိုရီးယားအနေနဲ့အိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်ရေးနဲ့မြောက်ကိုရီးယားတို့ကနျူကလ িয়ার နဲ့ဒုံးလက်နဲ့တိစောက်ရေးအစီအစဉ်တွေအရှိန်မြင့်လှုပ်ဆောင်လာနေမှုကြောင့်ဒေတာရင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးအတွက်ရည်ရွယ်ပြီးအင်္ဂါနေ့ကတွေ့ဆုံမှုကိုပြုလုပ်ခဲ့ကြတာပါ။သမ္မတဒေါ်နယ်ထရမ့်ကလည်းအမေရိကန်ပြည်ထောင်စုကဆောင်းဝါဒီအိုလံပစ်ပွဲတော်အတွက်အဆင့်မြင့်ကိုယ်စားလှယ်အဖွဲ့ဆီလွတ်သွားမှာဖြစ်ကြောင်းပြောကြားလိုက်ပြီးတောင်နဲ့မြောက်ကိုရီးယားအကြားသဘောတူညီမှုရရှိလိုက်တဲ့အပေါ်ချီးကျူးလိုက်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့ဆောင်းဝါဒီအိုလံပစ်ပွဲတော်ဘေးကင်းလုံခြုံပြီးအောင်မြင်စွာကျင်းပနိုင်ရေးအတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တောင်နဲ့မြောက်ကိုရီးယားအကြားဇန်နဝါရီလ9ရက်နေ့မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုကကြိုဆိုကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်မှာပါဝင်ခြင်းအပြင်သူရဲ့တရားမဝင်နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကြောင့်ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုချုပ်ဖောက်ခြင်းမရှိဘူးဆိုတာကိုတောင်ကိုရီးယားကတေချာအောင်လှုံ့ဆော်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုဟာလည်းဒီကိစ္စမှာတောင်ကိုရီးယားနဲ့အနီးကညှိနှိုင်းတိုင်ပင်ဆောင်ရွက်နေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်လည်းဖြစ်ကိုရီးယားနိုင်ငံငြိမ်းချမ်းစွာပြန်လည်ပေါင်းစည်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့ရီဆွန်ဂွန်းကစူအိုးဘွဲအပေါ်အကောင်းမြင်သဘောနဲ့တုံ့ပြန်ခဲ့ပါတယ
်။ Would you come down to the진지한 입장 충실한 자세로
이번에 이 린내 요다래 시타르네 저희들 디그네 택해 가라. 삐러 디 스윈웨무가 트뻬 올라래 아포 못 챘나이네 옐락 까운네고 니스쿠 레선 앞에 빠트마우송 어쨍 저희들 야 니로 아쿠로리고 삐진네 소래 어트위네 래 디 스윈웨무 택해 가라 핏바래.
당 코리아 고슬레 어퍼 강상 래 핏 뺨래 빵시에 원지 래 핏데 초묘웅 준가 래 니네 어트위 빠트마송 어쨍 삐롯데 디 스윈웨무가 니 셰샤오 ဆွေးနွေးမှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။ ᱥᱚᱭᱜᱟ 시작이 반이다 하는 그런 얘기가 있습니다. 그래서 저희가 이제 오랜 남북 관계
때문에 당내면 코리아자가 섭섭이 뒤 도로리 소요 နေတဲ့အချိန်မှာကျွန်တော်တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေကိုပြန်လည်စတင်နိုင်ခဲ့ကြတာပါ။ဒါပေမဲ့ဒီပထမခြေလက်ဟာခီးတစ်ဝက်လောက်ထိတာသွားတယ်လို့ကျွန်တော်ထင်ပါတယ်။ဒီဆွေးနွေးပွဲကိုမဆုံးမနစ်ဇွဲရှိရှိကျွန်တော်အနေနဲ့ဆောင်ရွက်သွားလိုပါတယ်။
ရှိလာမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားမှာကိုရီးယားနိုင်ငံပူးတွဲချီတက်ကြဖို့တောင်ကိုရီးယားဘက်ကအဆိုပြုထားပါတယ်။မြောက်ကိုရီးယားက2016ခုနှစ်မှာနျူကလ িয়ার စမ်းသပ်ဖောက်ခွဲမှုနဲ့ဒုံးကျည်စမ်းသပ်ပစ်လုပ်မှုတွေကြောင့်နိုင်ငံဆက်ဆံရေးပြတ်ပြားသွားပြီးတဲ့နောက်အခုပြုလုပ်တဲ့ကိုရီးယားနိုင်ငံတွစ်ဆုံဆွေးနွေးမှုကနေနှစ်ဖက်ဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ပေးလိုက်နိုင်ပြီဖြစ်ကြောင်း Johns Hopkins တက္ကသိုလ် American Korea အဆင့်မြင့်နိုင်ငံတကာသုတေသနဌာနကဧည့်ပညာရှင် Michael Madden ကပြောပါတယ
် At least the telephone hotline is open so that means even if we get into some dark stuff
အနည်းဆုံးစင်ကတော့တယ်လီဖုန်းနဲ့ဆက်သွယ်နိုင်တဲ့အနေအထားကိုရောက်နေပါပြီဒါကဘာကိုဆိုလိုတယ်လဲဆိုတော့တကယ်လို့များအရင်ကလိုမျိုးဒုံးကျည်စမ်းသပ်ပြစ်လွတ်တာတို့နျူကလ িয়ার စမ်းသပ်ဖောက်ခွဲတာတို့များနောက်ထပ်ဖြစ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားဘက်ကတောင်ကိုရီးယားကိုတယ်လီဖုန်းခေါ်ယူအကြောင်းကြားတဲ့အခွင့်အလမ်းမျိုးပေါ်ပေါက်လာနိုင်ပါတယ
်ကိုရီးယားနိုင်ငံတွဲဆုံဆွေးနွေးမှုအပေါ်အမေရိကန်ကသတိနဲ့ထောက်ခံအားပေးနေပြီးတောင်ကိုရီးယားနဲ့ပြုလုပ်မဲ့ပူးတွဲစီးရဲလေ့ကျင့်မှုကိုလည်းအိုလံပစ်ပွဲပြီးဆုံးတဲ့အထိရက်ရွှေ့ဆိုင်ထားပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားကကင်ဂျွန်အွန်းအစိုးရနဲ့တွဲဆုံဆွေးနွေးတာဟာအချင်းအနှီးသာဖြစ်ကြောင်းအရင်ကပြောခဲ့မှုပါတယ်ဒါပေမဲ့အခုပြုလုပ်တဲ့တွဲဆုံဆွေးနွေးမှုဟာကောင်းမွန်တဲ့လုပ်ရဖြစ်ကြောင်းဒါဟာသူ့အစိုးရကခိုင်မာပြတ်သားစွာရည်တည်ခဲ့တဲ့ရလဖြစ်ကြောင်းနဲ့တင့်တော်တဲ့ကာလကြာရင်တွဲဆုံဆွေးနွေးမှုတွေမှာအမေရိကန်တို့ပါပါဝင်မယ်အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြောပြသွားတာပါတူရကီပေါ်အရေးယူတက်ခတ်ဖို့ဖြစ်လာနိုင်တဲ့နယူးယောက်တရားရုံးရဲ့တူရကီနိုင်ငံသားတွေနဲ့ပတ်သက်တဲ့အပြစ်ဒဏ်ချမှတ်မှုဟာတူရကီအစိုးရနဲ့တူရကီသမ္မတကိုနိုင်ငံရေးအရာအာဏာသိမ်းဖို့ကြိုးပမ်းချက်တည်းရဲ့ဖြစ်ကြောင်းတူရကီသမ္မတအက်ဒိုဝမ်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ VOA ရဲ့သတင်းတောက်ဒိုရီယန်ဂျုံးစ်တူရကီနိုင်ငံကသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြမှာပ
ါတူရကီအစိုးရရဲ့ဗန်လုပ်ငန်းရှင်တဦးကိုငွေကြေးမတမာမှုနဲ့ဆွဆွဲပြီးအမေရိကန်ပြည်ထောင်စုတရားရုံးကနေပြစ်ဒဏ်ချလိုက်တာဟာအမေရိကန်ထောက်လှမ်းရေးတွေဖြစ်တဲ့ FBI နဲ့ CIA တို့ကသူ့ကိုဖြုတ်ချဖို့အတွက်နောက်ဆုံးစူးစမ်းချက်တရဖြစ်နေတယ်။သမ္မတအာဒိုဝမ်ကဆွဆွဲလိုက်တာပါ။သမ္မတကသူ့ရဲ့ AK ပါတီဝင်တွေကိုလွှတ်တော်မှာအခုလိုမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်
။ 15 Temmuz darbe girişimini ülkemizde başaramayanlar
တူရကီမှာ2016ဇူလိုင်လ15ရက်နေ့ကစစ်တပ်ကအာဏာသိမ်းကိုကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ကြသူတွေဟာအခုတော့နောက်ပုံစံတစ်မျိုးနဲ့တူရကီကိုအာဏာသိမ်းဖို့အတွက်နှီးလန်းတွေရှာနေတာပါလို့ပြောသွားတာပါအခုအမေရိကန်ပြည်ထောင်စုမှာကြုံရတဲ့အမှုကလည်းဒီလိုနိုင်ငံရေးအာဏာသိမ်းဖို့အတွက်ကြိုးစားချက်တည်းပါလို့ဆိုပါတယ်2016တုန်းကလူပေါင်း150လောက်တေဆုံးခဲ့ရတဲ့မအောင်မြင်တဲ့အာဏာသိမ်းပွဲကိုအမေရိကန်ခြေဆိုင်တူရကီတရားဟောဆရာဖက်တူလာဂူလန်နဲ့ပေါင်းပြီးအမေရိကန်အစိုးရကလှုပ်ဆောင်ခဲ့တယ်လို့လည်းတူရကီကဆွဆွဲပါတယ်။ဒီဆွဆွဲချက်ကိုအမေရိကန်ကညှင်းဆိုပါတယ်။တူရကီကထွက်ပြေးလာပြီးပင်ဆယ်ဗေးနီးယားပြည်နယ်မှာခိုလုံနေတဲ့ဂူလန်ဟာအာဏာသိမ်းဖို့စူးစမ်းမှုအားလုံးနဲ့ဘာမှမပတ်သက်ဘူးလို့ဆိုပါတယ်။တူရကီအစိုးရကတော့သူ့ကိုပြန်ပို့ပေးဖို့အတွက်အမေရိကန်အစိုးရကိုတောင်းဆိုခဲ့တာပါ။တူရကီအာဏာသိမ်းမှုဖြစ်ပွားခဲ့ခြင်းကစပြီးတင်းမာနေတဲ့နေတိုးမဟာမိတ်တွေနဲ့ဆက်ဆံရေးဟာလည်းအခုအမေရိကန်ရဲ့တူရကီဘဏ်လုပ်ငန်းရှင်ပေါ်မှာအရေးယူမှုကြောင့်ပိုးပြီးဆိုးလာနေပါတယ်။အီရန်ပေါ်မှာအမေရိကန်ရဲ့ပြစ်ဒဏ်ခတ်မှုတွေကိုချိုးဖောက်မှုနဲ့ Hall Bank ဘဏ်အကြီးတန်းအမှုဆောင်အရာရှိမိမက်ဟာခန်းအတီလာကိုနယူးယောက်တရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တာပါ။ Global Source Partners အဖွဲ့ကနိုင်ငံရေးသုံးသပ်သူအတီလာယက်ဆီလက်တာကတော့အခုလိုပြစ်ဒဏ်ချမှတ်မှုရဲ့အကျိုးဆက်ဖြစ်နေရှေ့လျှောက်တင်းမာမှုတွေတိုးလာနိုင်တယ်လို့သတိပေးပါတယ်။
I see an escalation of the crisis. United States threatening a wide range.
ကတနာတိုးလာမယ်လို့မြင်ပါတယ်။အမေရိကန်ပြည်ထောင်စုကပြစ်ဒဏ်ခအရေးယူမှုကိုကြဲကြဲပြန့်ပြန့်လုပ်မယ်လို့ချင်းချောက်လာနိုင်တယ်လို့ဒီချင်းချောက်မှုဟာတူရကီရဲ့ဘန်စနစ်ကိုတောင်းအချင်းအတော်ကြာထိခိုက်လာစေနိုင်ပါတယ်။ဒါကြောင့်တူရကီလုပ်ငန်းရှင်တွေအတွက်ပြည်ပမှာငွေချေးဖို့အတော့ကိုကြီးမားတဲ့အခက်အခဲတွေတွေ့လာနိုင်ပါတယ်
။တူရကီဟာသူ့ငွေချေးလိုအပ်ချက်တွေပြည့်မီဖို့အတွက်တစ်လကိုဒေါ်လာ16ဘီလီယံလောက်ချေးယူဖို့လိုအပ်ပါတယ်။သမ္မတအာဒဝမ်ရဲ့အင်ကားနဲ့ချိမ့်ချောက်မှုတွေမှာ IS စစ်သွေးကြွတွေကိုချိန်မုံးရေးမှာအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ YPG စီးရီးယားက Cuts ပြည်သူစစ်တွေကိုတိုက်ခိုက်မယ်လို့ဆိုပါတယ်။တူရကီအစိုးရကဒီအဖွဲ့ကိုလက်နက်ကန်အကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်နေတတ်မှတ်ထားပြီးသူတို့ဟာတူရကီနိုင်ငံထဲမှာတပုံထနေသူတွေနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်။တန်တမန်တူဖြစ်တဲ့ရှင်မီအိုက်ဒစ်ကတော့အခုလိုချိမ့်ချောက်မှုတွေဟာအမေရိကန်အစိုးရကိုဖိအားပေးဖို့အတွက်ကြိုးစားတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်
။ There's definite brinkmanship going here on the part of Turkey. There's no doubt about that. And
တူရကီဘက်ကနီးဘီဟာအစိတ်ပိုင်းတရအနေနဲ့တုံးမှတေးကြပါတယ်။ဒီအတွက်တန်တရားဖြစ်စရာမလိုသလိုသူတို့လိုချင်တာရဖို့လည်းမတေးကြပါဘူး။ဒါပေမဲ့တူရကီဟာအမေရိကန်အတွက်အရေးပါတဲ့ဘီဟာကျတဲ့အနေထားမှုသူ့ကိုပြစ်ပယ်လို့မရဘူးဆိုတော့အခုပဲတူရကီကရုရှားနဲ့ပေါင်းပြနေပြီဖြစ်ပြီးဒီအချက်ကိုတူရကီအစိုးရကတုံ့ပြန်တာပါ။ဒါကြောင့်ဘလို့အရေးယူမှုကိုချက်ချရော့တော့အောင်အာဒူဝါကဖိအားပေးဖို့ကြိုးစားတယ်လို့ပဲထင်ပါတယ်
။အမေရိကန်တွေစိတ်မသက်မသာဖြစ်စေဖို့အတွက်တူရကီကရုရှားနဲ့ဆက်ဆံရေးကိုတိုးပြီးလှုပ်လာပါဗျ။ဒါအပြင်အာဒူဝါဟာရုရှားအပြင်ပြင်းထန်တယ်လဲပေါင်းပြခဲ့ပါဗျ။ ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပါရီကိုတွားရောက်ခဲ့ပြီးပြင်သစ်ဟာအမေရိကန်ထက်ပိုပြီးလက်တွေ့ကျတဲ့မဟာမိတ်ဖြစ်ကြောင်းသူ့အဆွေအကိုလိုလားတဲ့သတင်းမီဒီယာကနေတဆင့်သိစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြင်သစ်ကကောရုရှားကပါစီးရီးယားကကတ်စ်လက်နက်ကိုင်းတွေကိုပံ့ပိုးပေးနေတာဖြစ်တဲ့အတွက်တူရကီဟာဒီအဖွဲ့ကိုဆန့်ကျင်တဲ့ချင်းချောက်မှုတစုံတရာတော့လုံးမဲ့ပုံမပေါ်ဘူးလို့အကဲခတ်တွေကထောက်ပြပါတယ်။တကယ်လို့အမေရိကန်နဲ့ဆက်ဆံရေးအခုလိုပဲဆက်ပြီးတင်းမာနေမယ်ဆိုရင်တော့တူရကီဟာနောက်ထပ်မဟာမိတ်ရှာဖို့အတွက်အပြင်းထန်လှုပ်လာလိမ့်မယ်လို့လည်းသုံးသပ်ကြပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါ။မြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကအသေးစိတ်ကိုပြောပြမှာပါ။
ရခိုင်မြန်မာတွင်းကမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးသတင်းရယူဖို့စ조사ခဲ့တဲ့အတွက်ဖမ်းဆီးခံလိုက်ရတဲ့ရိုက်တာသတင်းတော်နှစ်ဦးဖြစ်တဲ့ကိုသက်ဦးမောင်ခေါ်ဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့ AI နိုင်ငံတကာလူခွင့်အဖွဲ့ကြီးနဲ့နယ်စည်းမခြားသတင်းသမားများအဖွဲ့ RSF တို့ကတောင်းဆိုလိုက်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးဖို့လိုအပ်တယ်လို့ Amnesty International အဖွဲ့ကမြန်မာအရေးသူတွေဒီ Laura Haynes ကပြောပါတယ်။
Walloon and Chosa-U must be immediately and unconditionally released. They've done absolutely nothing but carrying out their legitimate...
Walloon နဲ့ Chosa-U တို့ကိုချွင်းချက်မရှိချက်ချင်းလွှတ်ပေးရပါမယ်။သူတို့ဟာသတင်းထောက်တွေအနေနဲ့သတင်းရယူခဲ့တာကလွဲရင်တခြားပါအမှားအယွင်းမှလှုပ်ဆောင်ခဲ့တာမရှိပါဘူး။အခုလိုဖမ်းဆီးတာဟာမြန်မာစစ်တပ်ကဒီရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာအပေါ်အာဏာပိုင်တွေဘက်ကနှုတ်ပိတ်ဖို့ကြိုးစားတာဖြစ်တယ်လို့တခြားသတင်းထောက်တွေကလည်းအလားတူသတင်းရယူတာတွေမလုပ်လာအောင်ခြောက်လှန့်လိုက်တာဖြစ်ပါတယ်
။အချိန်ထဲမှာပဲပြင်သစ်ခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့အနေနဲ့လည်းသတင်းသမားတွေကိုဖမ်းဆီးတာဟာမြန်မာဒီမိုကရေစီရေးဖွံ့ဖြိုးတိုးတက်မှုကိုထိခိုက်စေတာကြောင့်သူတို့နှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့RSF အဖွဲ့ရဲ့ Asia Pacific ဒေသဌာနအကြီးအကဲ Daniel Bostad ကပြောပါတယ
် Yes so Reporters Without Borders calls for the immediate release of Walloon and
ISF နေနဲ့ Walloon နဲ့ကျော်စုတို့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုပါတယ်မြန်မာစုရပြောခွင့်ရကကြေညာခဲ့တဲ့ဆွဆဲချက်တွေဟာလုံးဝကိုယုံကြည်မရှိသလိုဘာသက်သေအထောက်ထားမှလည်းမရှိပါဘူးဒါကြောင့်ဒီဟာကတရားမျှတမှုကိုလုံးဝမျက်ကွယ်ပြုနေတယ်ဆိုတာရှင်းပါတယ်ဒုတိယတစ်ချက်အနေနဲ့ကျွန်တော်တို့သိထားရမှာက2019ခုနှစ်အတွင်းမြန်မာနိုင်ငံမှာသတင်းထောက်17ယောက်နဲ့အတူသူတို့အတူပူပေါင်းဆောင်ရွက်ခဲ့သူတအူဖမ်းဆီးခံခဲ့ရတယ်ဆိုတာသိထားရမှာဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံမှာဒီမိုကရေစီဖွံ့ဖြိုးတိုးတက်ဖို့အတွက်မကောင်းတဲ့အရေးလက္ခဏာဖြစ်ပါတယ်
။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုတော့မြန်မာအာဏာပိုင်တွေကပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကဖမ်းဆီးခဲ့ပြီးတော့နိုင်ငံတော်ရှုတ်ဝတ်ချက်ဥပဒေနဲ့စွဲချက်တင်ထားပါတယ်။သူတို့နှစ်ဦးစလုံးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ January 10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့ရုံးထုတ်စစ်ဆေးဖို့လည်းရှိနေပါတယ်တကယ်လို့တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့မယ်ဆိုတော့သူတို့နှစ်ဦးဟာပြစ်ဒဏ်အနေနဲ့အမြင့်ဆုံး14နှစ်အထိကြာခံရဖို့ရှိနေပါတယ်သတင်းတော်တွေကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီး AI အဖွဲ့က Laura Haynes ကတော့အခုလိုပြောပါတယ
် This case is important because journalists play a vital role in exposing human rights violations and abuses and holding those in power to account. If journalists
လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်တဲ့နေရာနဲ့အဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကတာဝန်ယူမှုတွေရှိအောင်လုပ်တဲ့နေရာမှာသတင်းထောက်တွေဟာအရေးကြီးတဲ့အခမ်းအနားကပါဝင်နေတာကြောင့်ဒီအမှုကအရေးကြီးပါတယ်။သတင်းထောက်တွေအနေနဲ့သူတို့ရဲ့အလို့အတွက်ဖမ်းဆီးထောင်ချခံရမယ်ဆိုရင်ဒါဟာလူတိုင်းအတွက်ချင်းချောက်မှုဖြစ်ပါတယ်။အာဏာပိုင်တွေဟာနိုင်ငံတဲကိုဝင်ရောက်ခွင့်တွေကြမ်းမြင့်ကတ်သက်တာဖြစ်တယ်လို့လူတိုင်းနဲ့ဆိုင်တဲ့လူခွင့်ရင်းနဲ့ပတ်သက်ပြီးတော့သတင်းပေးပို့မှုတွေကိုလည်းကြမ်းမြင့်ကတ်သက်နေတာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကလည်းကိုဝါလုံးနဲ့ကိုဂျော်ဆိုးဦးတို့ကိုအများဆုံးလွှတ်ပေးဖို့တောင်းဆိုခဲ့သလိုလွတ်လပ်တဲ့လူပေါင်းအဖွဲ့အစည်းတစ်ခုဖြစ်ဖို့အတွက်သတင်းလွတ်လပ်ခွင့်ရှိဖို့ကအရေးကြီးကြောင်းဘယ်လိုနေရာဒေသမှာပဲဖြစ်ဖြစ်သတင်းတော်တွေကိုဖမ်းဆီးတာဟာလက်ခံနိုင်စရာမရှိဘူးဆိုပြီးတော့သူ့ရဲ့ Twitter စာမျက်နှာကနေပြောကြားထားပါတယ်။ဒါပြင်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသံမကြီးကလည်းအခုလိုသတင်းတော့နှစ်ယောက်ကိုဖမ်းဆီးတာဟာစိုးရိမ်စရာကောင်းတဲ့နောက်ဆက်မှုတစ်ခုဖြစ်ပြီးအ мян ဆုံးပြန်လော့ပေးဖို့နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုတော်ဆန်းစုကြည်ထံကိုစာရေးသားပေးဖို့တောင်းဆိုထားပါတယ်ခင်ဗျာ
ကိုရန်နိုင်ပြပြသွားတာပါအခုကျမတို့အတန်းလွှင့်နေတော့ဝင်ရောက်လာတဲ့နောက်ဆုံးရသတင်းကိုဆက်ပြီးတော့တင်ပြလိုပါတယ်ပြည်ထောင်စုမြန်မာနိုင်ငံတော်တမရယုံ Facebook စာမျက်နှာမှာအေယာဝတီတိုင်းဝင်ကြီးချုပ်မန်းကျော်ညီကိုမိမိရဲ့ဆန္ဒအလျောက်ယာဒူးကနေနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်တမရဦးထင်ကျော်ရဲ့နာမည်နဲ့အမိတ်အမှတ်တင့်မြင့်ဆောင်2018ကိုထုတ်ပြန်ထားတာတွေ့ရပါတယ်အလားတူစွာပဲအေယာဝတီတိုင်းဒေသကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတန်ဇာတနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝင်ကြီးဌာနကဝင်ကြီးဥပဟင်းကိုလည်း သူ့ရဲ့သဘောဆန္ဒအလျောက်တိုင်းဒေသကြီးဝင်ကြီးရာထူးကနေနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းအမိတ်အမှတ်နှစ်မြင်းဆောင်2018နဲ့ကြေညာချက်ထုတ်ပြန်ထားတာကိုတွေ့ရပါတယ်ရှင်။အခုလိုလက်ရှိ NLD အရသာအစိုးရအုပ်ချုပ်တဲ့နှစ်နှစ်တာကာလအတွင်း AR တိုင်းဝင်ကြီးချုပ်မန်းကျော်နီအပါအဝင်အရင်မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဦးမင်းမင်းဦးတို့ရာထူးတာဝန်ကနေနှုတ်ထွက်စာတင်တာကိုသမ္မတကခွင့်ပြုခဲ့တယ်လို့စိုက်ပျိုးရေးဒုတိယဝန်ကြီးကိစ္စမှာတော့သမ္မတအမိန့်နဲ့တာဝန်ကရက်စဲခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်တွေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတကအစိုးရအဖွဲ့ဝင်ဝန်ကြီးအပြောင်းလဲတွေကိုဆောင်ရွက်တာဖြစ်ပေမဲ့လည်းNLD ဟာလက်ရှိအာဏာရပါတီဖြစ်တဲ့အတွက်ပါတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေနဲ့တော့ဆက်ဆက်နိုင်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်
။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရနှုတ်ထွက်တာကိုခွင့်ပြုတာပဲဖြစ်ဖြစ်တာဝန်ကရက်စဲတာကိုပဲဖြစ်ဖြစ်ဆောင်ရွက်နိုင်တာဟာနိုင်ငံတော်သမ္မတပဲဖြစ်ပါတယ်။ဒီမွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ဖြစ်စဉ်ကိုကြည့်မယ်ဆိုရင်နော်သူ့ကိုတာဝန်ကနေအတွက်ခွင့်မပြုခင်မှာဒီအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီကံထင်းသိရေးကော်မတီကနေပြီးတော့စုံစမ်းစစ်ဆေးတာတွေမင်းမြန်းတာတွေလုပ်ခဲ့တာကိုတွေ့ရပါတယ်ပါတီစီကံထင်းသိရေးကော်မတီရဲ့အစီရင်ခံစာအပေါ်မှာထင်ဟမှုရှိတယ်လို့ပြောလို့ရပါတယ်ဒါမဲ့ချက်ပိုင်းမှာဖြစ်ဖို့ဗလားလာများနေတဲ့ဝန်ကြီးချုပ်တဦးအပါအဝင်ပေါ့လေဒီပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးတွေနှုတ်ထွက်ခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်ရင်လည်းမြို့ရဒီမိုကရေစီအဖွဲ့ချုပ်ပါတီစီကံထင်းသိမ်းရေးကော်မတီအစီရင်ခံစာရေးတို့ရဲ့စုံစမ်းစစ်ဆေးမှုတွေရဲ့ဆက်ဆက်တဲ့ဟိုဖြစ်စဉ်တွေလည်းပဲပါဝင်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်ပိုင်းဟာရွေးကောက်ပွဲမဲဆယ်စည်းရုံးရေးကာလပြောကြားခဲ့တဲ့အတိုင်းလွှတ်တော်အမတ်တွေအစိုးရအဖွဲ့ဝင်တွေကိုတိုင်ကြားမှုတွေနဲ့ပတ်သက်လို့လက်တွေ့စုံစမ်းအရေးယူရမှာတော့တိတိယောက်ဖြစ်အောင်ဆောင်ရွက်ဖို့လိုအပ်နေသေးကြောင်းဒေါက်တာရံမျိုးသိန်းကထောက်ပြပါတယ်
။ဟိုအစိုးရဖွဲ့ပြီးနောက်ပိုင်းမှာပေါ့လေအစိုးရဖွဲ့ဝင်တွေပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့ဟိုတိုင်ကြားမှုတွေကိုအလေးထားပြီးတော့ဆောင်ရွက်လာတာတွေ့ရပါတယ်။ဒီနေ့အပြင်ပြောရင်တော့ပါတီရဲ့စီကံထင်းသိမ်းရေးကော်မတီကိုပို့ပြီးတော့ကြည်ကြဲပြတ်ပြတ်အလုံးလုံးနိုင်အောင်လုပ်လာတာတွေ့ရပါတယ်။ဒါပေမဲ့ကျွန်တော်လေ့လာမိသလောက်တော့ပါတီစီကံထင်းသိမ်းရေးကော်မတီဟာဝင်နဲ့အားနဲ့မမျှတဲ့အနေအထားမျိုးဖြစ်နေတယ်လို့မြင်ပါတယ်အဲ့တော့တိုင်ကြားစာတွေကအများများတယ်သို့တော်လည်းပဲအဲ့ဒီတိုင်ကြားစာတွေကိုတော့စုံစမ်းစစ်ဆေးပြီးတော့ဆုံးဖြတ်နိုင်မဲ့လူပုဂ္ဂိုလ်ပါဝင်မှုအပိုင်းမှာအားနည်းနေတာကိုတွေ့ရပါတယ်အရေးယူမယ်လို့ပြောနေတဲ့လူတွေကိုဘယ်လိုပုံစံမျိုးအရေးယူတယ်ဘယ်လိုသတိပေးတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအများပြည်သူကိုထုတ်ပြန်တာမျိုးတော့မတွေ့ရပါဘူ
းလာမယ့်ရက်ပိုင်းအတွင်းဒီနှုတ်ထွက်စာတင်မဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးတချို့ရဲ့နာမည်တွေထဲမှာတော့မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကလူမှုရေးဝင်ကြီးဦးနေမျိုးကျော်လဲဆန္ဒအလျောက်နှုတ်ထွက်စာတင်ဖို့ရှိကြောင်းတည်င်းနေထွက်နေပါတယ်ဒီတော်တွင် NLD လွှတ်တော်ကိုယ်စားလှယ်တိုင်ကြားစာဌာနကနေလက်ခံရရှိတဲ့တိုင်ကြားစာတွေအရ NLD လွှတ်တော်ကိုယ်စားလှယ်30နီးပါးမှာအရေးယူတဲ့အနေအထားတွေကိုတွေ့ရှိရတဲ့အတွက်အရေးယူပေးဖို့ဗဟိုအလုံးမှုဆောင်အဖွဲ့ကိုတင်ပြထားကြောင်းတိုင်ကြားစာဌာနအဖွဲ့ခေါင်းဆောင်ဒေါက်တာမျိုးညွန့်ကဇန်နဝါရီလ4ရက်နေ့လွတ်လပ်ရေးနေ့အခမ်းအနားပြီးသတင်းထောက်တွေကိုပြောကြားခဲ့ပါတယ်အဲ့ဒီလွှတ်တော်အမတ်အများစုဟာပါတီစည်းကမ်းကိုလိုက်နာခြင်းမရှိတာအများပြည်သူနဲ့ဆက်ဆံရမှာမောက်မာတာစတာတွေနဲ့ပတ်သက်နေတယ်လို့သူကပြောသွားပါတယ်ရှင် VOA မြန်မာပိုင်းပုတ်တဖူးနေ့နနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်မကြခင်မိနစ်ပိုင်းအတွင်းမှာတော့ဒုတိယပိုင်းနိုင်ရွက်ကိုဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီလက်တိုက်ပြီးတော့တိုက်ခိုက်တဲ့ဆိုတဲ့ကူကညီညာဤတဲ့ဒါအဟံတားရဲ့အနောက်ချက်တွေပဲလေနော်အဲ့တော့ဒီဥစ္စာတွေကဖြစ်တဲ့ဆိုရင်ဒါအဲကိုရကျွန်တော်တို့ညီညာဤကိုတိဆောက်နေ
တာဒါကတော့ VOE သောတာရှင်တွေရဲ့သဘောထားမြင်တွေကိုတိုက်ရိုက်တင်ပြဆွေးနွေးနေတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အဲ့ဒီနောက်မှာတော့မကြခင်မှာလဲအင်္ဂလိပ်စာနနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ကိုကြောင်လွင်ကကောက်နှုတ်တင်ပြမှာပါရှင
်တရုတ်နဲ့မြန်မာလုံခြုံရေးပူးပေါင်းဆောင်ရွက်ချက်တွေမှာမူရစ်စေဝါလုပ်ငန်းတွေကိုအဓိကထားပြီးတော့လှုပ်ဆောင်နေတဲ့အကြောင်းပရရှန့်ပရမီဆော်ရန်ရဲ့စောင်းမကို The Diplomat Magazine မှာဇန်နဝါရီလ9ရက်နေ့ကဖော်ပြထားပါတယ်တရုတ်မြန်မာနယ်စပ်အရေးဟာနှစ်နိုင်ငံလုံးအတွက်ထိလွယ်ရှလွယ်တဲ့ကိစ္စတစ်ခုပါမိုင်1300ကျော်နေမြေချင်းထိဆက်နေတဲ့တရုတ်နဲ့မြန်မာနယ်စပ်တစ်လျှောက်မှာတည်ငြိမ်မှုတွေရှိစေဖို့နိုင်ငံလုံးကလိုလားနေတာပါအဲ့ဒေသတကြောမှာရှိတဲ့နယ်စပ်ကုံသွယ်ရေးကယူနန်ပြည်နယ်အတွက်အရေးကြီးသလိုမြန်မာပြည်ထဲမှာရှိနေတဲ့တရုတ်နိုင်ငံသားတွေအတွက်လည်းအရေးကြီးပါတယ်မကြခင်တုန်းကပဲတရုတ်နဲ့မြန်မာပူးပေါင်းပြီးမူရစ်စေဝါနေနေမှုတွေကိုထပ်ပြီးလုပ်ခဲ့ကြတဲ့ရလဒ်တွေကိုတရုတ်ဆိုးရပိုင်းမီဒီယာကပြီးခဲ့တဲ့ပတ်တုန်းကပဲသတင်းထုတ်ပြန်ခဲ့ပါတယ်တရုတ်မြန်မာနယ်စပ်ရေးမှာမူရစ်စေဝါပြဿနာကလည်းအရေးကြီးတဲ့ကိစ္စတစ်ခုပါရွှေတိကနယ်မြေနဲ့လဲဆက်ဆက်နေသလိုမြန်မာနိုင်ငံကလည်းကမ္ဘာမှာမူရစ်စေဝါထုတ်လုပ်ဆုံးနိုင်ငံတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မှာပဲဒီမူရစ်စေဝါကိစ္စကိုအမြင့်ပြတ်ရှင်းလင်းနိုင်ရေးနှစ်နိုင်ငံလုံးကကိုနီကိုဟန်နဲ့ရောနှစ်နိုင်ငံအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအရာရောလုပ်နေကြတာပါလုံခြုံရေးတွေကိုလည်းနှစ်ဖက်စလုံးတိုးမြင့်ခဲ့ကြပါတယ်တကယ်တမ်းသူတို့ရင်ဆိုင်ရတဲ့ကဲဆမ်းမှုတွေခက်ခဲတွေကလည်းကြီးမားလိမ့်မယ်ဆိုတာနှစ်ဖက်စလုံးကသဘောပေါက်ထားပါတယ်နေဆက်ပြတ်ကျော်တဲ့မူရစ်စေဝါပြဿနာလုံခြုံရေးတပ်ဖွဲ့တွေအတွင်းမှာအကျင့်ပြတ်ချစားတဲ့ပြဿနာကချင်နဲ့ရှမ်းပြည်နယ်လိုပြည်ပကတွေရှိနေတဲ့ဒေသတွေကလည်းတရုတ်နဲ့မြန်မာနိုင်ငံနယ်စပ်အခြေအနေတွေကိုမကြာခဏဆိုသလိုရိုက်ခတ်တတ်တာပါတရုတ်နိုင်ငံကယူနန်၊ကွမ်တောင်းနဲ့ဂျန်စီပြည်နယ်တွေပါဝင်ပြည်နယ်တော်တော်များများမှာမြန်မာနဲ့ပတ်သက်တဲ့မူရစ်စေဝါရောင်းဝယ်မှုတွေရှိတဲ့အကြောင်းတရုတ်ဆိုရပိုင်းမီဒီယာကမကြာခင်ကပဲသတင်းထုတ်ပြန်ခဲ့ပါသေးတယ်အဲ့ဒီမူရစ်စေဝါတွေထဲမှာဘိန်းနဲ့ယာဘလို့ခေါ်တဲ့စိတ်ကြွဆေးတွေလည်းပါဝင်ပါတယ်အခုနောက်ပိုင်းမှာနိုင်ငံပူးပေါင်းပြီးတော့မူရစ်စေဝါနှိမ်နှင်းမှုတွေကိုလှုပ်လာတာအောင်မြင်မှုတွေတိတိတသားရှိလာနေတယ်ဆိုပေမဲ့လည်းပြဿနာတရလုံးကိုရှင်းနိုင်အောင်လှုပ်ဆောင်ဖို့ကတော့အားနည်းနေတော့မယ်လို့ Prashant Paramiswaran ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။မြမစီးပွားရေးထူးခြားပြောင်းလဲလာအောင်ဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆောင်းပါးရှင်မင်းတူမောင်ရဲ့ရေးသားချက်ကို Frontier Myanmar Magazine မှာဇန်နဝါရီလ9ရက်နေ့ကဖော်ပြထားတာကိုဆက်ပြီးတော့ပြောပြပါမယ်။တိုင်းပြည်ရဲ့အခြေခံစာဦးဆိုင်ရာဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေနဲ့ပြည်ပပို့ကုန်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာငွေကြေးစုဆောင်ပြီးတော့ရန်ပုံငွေတွေထူထောင်ခဲ့တာကြောင့်အာရှနိုင်ငံတွေဖြစ်ကြတဲ့ဂျပန်၊စင်ကာပူနဲ့တရုတ်နိုင်ငံတွေမှာစီးပွားရေးတွေအရှိန်ဟုန်ကောင်းကောင်းနဲ့တိုးတက်မှုတွေဖြစ်လာခဲ့တဲ့အတွေ့အကြုံတွေရှိခဲ့ပါတယ်။အဲဒါကြောင့်ငွေကြေးစုဆောင်မှုတွေကိုအားပေးပြီးတော့အတုံးတုံးတက်တက်တသားနဲ့ရေရှည်ထုတ်ချင်းငွေတွေကိုအခြေခံအစအဦးဖွံ့ဖြိုးရေးနဲ့ပြည်ပပို့ကုန်လုပ်ငန်းတွေမှာသုံးရင်မြန်မာစီးပွားရေးတိုးတက်ဖို့အထောက်အကူဖြစ်နိုင်ပါတယ်တဲ့။ဒုတိယကမ္ဘာစစ်နောက်ပိုင်း1955နဲ့1984ခုနှစ်တွေတွင်ဂျပန်နိုင်ငံရဲ့ GDP လို့ခေါ်တဲ့ပြည်တွင်းသတင်းထုတ်ကုန်တန်ဖိုးနှစ်စဉ်တိုးတက်မှုတွေက10ရာခိုင်နှုန်းရှိခဲ့ပါတယ်မလေးရှားနိုင်ငံကနေပြီးတော့ခွတ်ထွက်လာကစားစင်ကာပူနိုင်ငံတက်ဟာလဲ1965နဲ့84ခုနှစ်တွေအကြာ GDP 10ရာခိုင်နှုန်းနီးပါးတက်ခဲ့တာပါတရုတ်နိုင်ငံဟာဆိုရင်လည်းလွန်ခဲ့တဲ့အနှစ်20အတွင်း GDP 10ရာခိုင်နှုန်းလောက်နှစ်စဉ်တက်လာခဲ့တာပါဒီနိုင်ငံတွေရဲ့အဲ့ဒီကာလတွေကစီးပွားရေးအခြေအနေတွေနဲ့မြန်မာပြည်ရဲ့ဒီကနေ့အခြေအနေကိုနှိုင်းယှဉ်မှဖြစ်ပါလိမ့်မယ်အာရှနိုင်ငံတွေတိုးတက်ထွန်းကားလာတဲ့အကြောင်းတွေတော်တော်များများရှိတဲ့အထက်မှာစီးပွားရေးဆိုင်ရာထူးခြားချက်တစ်ခုကတော့အဲ့ဒီနိုင်ငံတွေရဲ့ဘဏ်စနစ်တွေပါပဲအစိုးရတွေကဘဏ်လုပ်ငန်းတွေမှာမကြာခဏဝင်ပြီးတော့ထိန်းကြီးလှုပ်ဆောင်တာတွေအစိုးရရဲ့သတ်မှတ်ချက်တွေဘဏ်စနစ်တွေထဲမှာတော်တော်များများရှိတာတွေကိုတွေ့ရပါတယ်နောက်ထူးခြားချက်တစ်ခုကတော့အာရှနိုင်ငံတော်တော်များများကငွေတွေအကြီးအကျယ်စုဆောင်းကြတယ်ဆိုတာပါပဲဂျပန်နဲ့စင်ကာပူနိုင်ငံတွေမှာဆိုရင်ငွေစုဆောင်းရေးကိုအားပေးတဲ့အနေနဲ့စားရိုက်ငွေစုစနစ်ကိုဖန်တီးထူထောင်ခဲ့ကြပါတယ်လက်ရှိမြန်မာနိုင်ငံမှာတော့ဘဏ်စည်းရင်းဖွင့်ထားနိုင်တဲ့15နှစ်နဲ့အထက်လူဦးရေကနိုင်ငံလူဦးရေစုစုပေါင်းရဲ့၄ဘုံတဘုံတောင်မရှိသေးပဲဖြစ်နေပါလေ စစ်ပီကီဂျပန်နဲ့လွတ်လပ်ခါစစင်ကာပူနိုင်ငံရဲ့အစောပိုင်းကာလတွေမှာနိုင်ငံရဲ့အခြေခံစာအုပ်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်လုပ်နိုင်အောင်လို့ငွေတွေအများအပြားထုတ်ချေးခဲ့ကြပါတယ်။နိုင်ငံခြားပို့ကုန်လုပ်ငန်းတွေအကြီးအကျယ်တိုးတက်ထွန်းကားလာအောင်လည်းလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့လက်ရှိပြဿနာကပြည်ပထုတ်ကုန်တွေအကန့်အသတ်ရှိနေတာတွေနဲ့မကဘဲပြည်ပပို့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကလည်းတိုးတက်မှုတွေနည်းနေပါတယ်။အဲဒါကြောင့်မြန်မာအစိုးရအနေနဲ့ပုဂ္ဂလိကလုပ်ငန်းတွေကဥဆောင်လုပ်နေတာကိုအားထားနိုင်မယ့်အစားရင်းနှီးမြှုပ်နှံမှုတွေနဲ့ငွေကြေးစုဆောင်ရေးလုပ်ငန်းတွေမြင့်မားလာအောင်အားကောင်းကောင်းနဲ့ဝင်ပြီးတော့ဆောင်ရွက်တင်ပါတယ်။ဒီလိုဆိုရင်တခြားအိန္ဒိယနိုင်ငံတွေလိုမြန်မာလဲစီးပွားတက်လာနိုင်ပါတယ်။မြန်မာတွေဟာတခြားအာရှနိုင်ငံသားတွေလိုငွေမစုချင်ကြတဲ့သူတွေမဟုတ်ပါဘူးလို့ဆောင်းမရှင်မင်းသူမောင်ကရေးသားထားပါတယ်
။ကိုကျော်အောင်လင်းပြပြသွားတာပါ။အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
Money burns a hole in someone's pocket.
ဖြစ်ပါတယ်။ saloon bang က money money ကငွေပိုက်ဆံ burns burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ a ကတခု hole hole ကအပေါက်ဆိုတော့ a hole ကအပေါက်တခု in ကအထည် some one apostrophe s someone's got udiao e pocket pocket ga a so ro someone's pocket so yin udiao e a lo deibe ya ba de da chang sakbai khu long ye long gao deibe ga ro tu ye ait the ma mi long de lo be apao de khu shi ni de so da ba be idiom deibe ga ro lu mai ne ngwe atu mani so de lo let the ngwe gle ya da ni သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့သလိုပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြကြရအောင်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu de be ya ba de. Upma go naw ta khaw na sin chi ja ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go su su song song ma shi bu.ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဗုဒ္ဓဘုနေ့နနေခင်းဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကိုအောင်လွင်စီစဉ်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရမှာပါထုတ်လုပ်သူကမဆုမွန်ဖြစ်ပါရဲ့ရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့ဒီတိုက်ပွဲတွေနဲ့အချက်တဲတွေကြုံနေရတဲ့အချိန်မှာပဲကျင်းပဖို့စီစဉ်ထားတဲ့27ရာစုပင်လုံညဉ့်ညဲညီလာခံအလားအလာကိုဆွေးနွေးမှာဖြစ်ပါတယ်ပြည်သူညဉ့်ညဲညီလာခံတတိယချိန်ဆွေးနွေးပွဲတွေဒီလာတဲ့ကျင်းပဖို့ရှိနေကြမှာပဲတိုင်းရင်းသားနယ်မြေတွေမှာတိုက်ပွဲစံတွေထွက်နေသလိုပဲညီလာခံကျင်းပဖို့ဆိုင်းထားတာပေါ်ဆိုပြီးတိုက်တွန်းမှုတွေလည်းရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာညဉ့်ညဲနေ့ဖြစ်မနေ့တုန်းကသတ်မှတ်ခဲ့ပေမဲ့လည်းထင်းသလောက်ခီးမပေါက်ခဲ့တဲ့ပြည်ရင်းညဉ့်ညဲကဒီနေ့မှာရောဘလောက်ထိမျောလင့်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အခုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလေးလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်တို့ဒီညဉ့်ညဲဆွေးနွေးပွဲတွေမှာထဲထဲဝင်ပါဝင်ဆောင်ရွက်နေတဲ့ပြည်သူညဉ့်ညဲဆွေးနွေးမှုဖူးတွဲကော်မတီကဥတုဝေဖြစ်ပါတယ်နောက်တူကတော့ရှမ်းတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တူဖြစ်တဲ့ဦးရထွန်းမှာဆိုတော့ကျွန်တော်အရင်ဆုံးတော့ဥတုဝေနဲ့ဒီဦးရထွန်းတို့ဆရာဒီဟိုသဘောထားအချင်းယုံလေးသုံးသက်ချက်ကလေးကိုကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီအခုညီဆိုရင်ဒီညီလာခံမတန်ငင်မှာပဲဒီတိုင်းရင်းသားဒေသတွေမှာတိုက်ပွဲစံတွေဇလိုက်ကြားနေရတယ်ဟိုတခုရှိတာတော့ဘသူကဆက်လို့ဖြစ်တဲ့ဘသူမှန်းနဲ့ဘသူမှားတယ်ဆိုတော့ပြောဖို့ခက်နေမိမယ်ဒါတွေကဒီတိုင်းပြည်မှာလူနေတဲ့ညီညာရေးအတွက်တော့မကောင်းတာသိကြပါတယ်ဆိုတော့လက်ရှိတိုက်ပွဲတွေပြန်ဖြစ်နေတာမျိုးလို့အခင်းချင်းမျိုးတွေကညီလာခံကျင်းပမယ်ဆိုလို့ရှိရင်ဘလောက်ထိတက်ရောက်မှုတွေရိုက်ခိုက်မှုတွေရှိလာနိုင်မယ်လို့ယူဆလဲဆရာဦးသူဝေအရင်ဆွေးနွေးပေးပါဦးခင်ဗျာ
လက်ကပ်ပြီးတော့တိုက်ခိုက်တဲ့ဆိုတဲ့ကူကညီညာရေးအတွက်ဒါအဟန္တာတွေအနောက်ချက်တွေပဲလေနော်အဲ့တော့ဒီဥစ္စာတွေကဖြစ်တဲ့ဆိုရင်ဒါကိုကျွန်တော်တို့ညီညာရေးကိုတိဆောက်နေတဲ့ဒီမှာအဟန္တာတွေဖြစ်တာပေါ့အခက်အခဲတွေဖြစ်တာပေါ့ဒီအရာတွေမဖြစ်တည်ဘူးပေါ့ဗျာနော်မဖြစ်တည်ဘူးဆိုတော့လည်းပဲလက်နဲ့ကင်ထားတဲ့ဆိုတဲ့လူတွေကတော့ကျွန်တော်အမြင်ကတော့ဒီလိုဟိုဒီနွားတော်တယောက်ဟာဒုက္ကင်ထားလို့ရှိရင်ဟိုရန်ဒီရန်ကျင်တာပဲလေးကကင်ထားလို့ဟိုပြစ်ဒီပြစ်ကျင်တာပဲအဲ့ဒါလက်နဲ့ကင်ထားတဲ့လူတွေကလည်းဒီလိုပဲလက်နဲ့ကိုဟိုစားကျင်နေကြတာတွေရှိတော့အဲ့ဒါတွေဟာကျွန်တော်တို့လေးရည်အတွက်အခက်အခဲရှိတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာကျွန်တော်ဦးရထွန်းရဲ့သဘောထားလေးကြားချင်ပါတယ်ဦးရထွန်းရဲ့အခုဒီလိုဖြစ်ဟိုပြစ်ခတ်နေကြတဲ့ကိစ္စတွေကအခုလာမယ့်ဒီညီလာခံကိုဘယ်လောက်ထိဟိုအကျိုးဆက်တွေရှိလာနိုင်တယ်လို့သုံးသပ်မိလဲဆရာဦးရထွန်းအ
ဲအခုဒီတိုက်ပွဲဖြစ်တဲ့ဟိုနေရာတွေကတော့ဟိုပါလေ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟို DNA တွေတို့နော်ဒီ AA တို့ KIA တို့အဲ့ဒါတွေနဲ့ဖြစ်တာနည်းနည်းများတာပေါ့ဟိုဆိုတော့ဟိုအဓိကခုနလာမဲ့ငញ្ញရဲ့ညီလာခံကိုအဟန္တာဖြစ်စေနိုင်တာကတော့အဲ့ဒီတိုက်ပွဲတွေကတော့ခုနပြောသလိုဘယ်သူကစတယ်ဘယ်သူကမှားတယ်ဘယ်သူကဟိုဖြစ်တယ်ဆိုတော့အငင်းခုံနေလဲရှိတော့ဟိုဒါအသေးစိတ်တော့ကျွန်တော်လည်းမပြောနိုင်ဘူးပေါ့
ဒါပေါ့
တော့ဟိုအရေးကြီးတဲ့အချက်တစ်ချက်ကကျွန်တော်တို့မျိုးသားဟိုတိုင်းရင်းသားဒီရှမ်းမျိုးသားဒီအချင်းဟိုဟာပေါ့လေဟိုဘာခေါ်လဲ
မျိုးသားစစ်စွနေဝဲတွေဟုတ်ကဲ့
စွနေဝဲတွေစွနေဝဲတွေအဲ
အ
ဲ့စွနေဝဲတွေအတားခံရတဲ့ကိစ္စအဲ့ဒီတစ်ခုကတော့နည်းနည်းစိတ်ပြီးတော့ဒီငယ်ငယ်စွနေဝဲအတွက်မကောင်းတာဘူးဗျအမှန်ဒါတွေကအတဘောတူထားပြီးသားလေတဘောတူထားပြီးသားဒါတွေလောက်ပါဒီလိုလူတွေကအမြင်တဘောသားတွေရှိပြီးပါဆိုတာတဘောတူခွင့်ပြုထားပြီးသားအဲ့မှာအတားခံရတယ်မြို့နယ်တချို့မှာနောက်တစ်ခါဒီအမျိုးသားအဆင့်ဆွေးနွေးပွဲမှာလည်းအဲမလုပ်ဖို့တားတယ် RCSS ကလည်းအဲ့ဒါကိုရပ်ဆိုင်းလိုက်တယ်ပေါ့နော်အဲအဲ့လိုဆိုတော့အဲ့ဒီဟာတွေကတော့ဒီငញ្ញရေးဆွေးနွေးပွဲအတွက်လာမယ့်ငញ្ញရေးဒီဟိုပါအခုလကုန်ကျင်းပမယ်ဆိုတဲ့အပွဲမှာအများကြီးတက်ရောက်မှုရှိလိမ့်မယ်လို့ထင်တယ်
ဟုတ်ကဲ့
ဟိုလေးနေလို့ဒီနာဟုတ်ရလားဆိုတော့တန်တရားမျိုးပေါ့နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိစ္စကိုကျွန်တော်လည်းဟိုဆွေးနွေးဖို့စဉ်းစားထားပါတယ်ဆရာဦးသူ့ဝေကိုပဲပြန်မေးချင်ပါတယ်အခုဆက်စပ်ဦးရထွန်းထောက်ပြသွားတဲ့ကိစ္စတစ်ခုရှိပါတယ်ဒီလိုအခုဒီရှမ်းပြည်နယ်မှာဆိုအခုဟိုအမျိုးသားအဆင့်ဆွေးနွေးပွဲကြီးကျင်းပတဲ့နေရာမှာချေချောမမမဖြစ်တဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့တကယ်လို့များဒီကျွန်တော်ဒီညီလာခံဒီလောက်ကိုကျင်းပမယ့်အစီအစဉ်တိုင်းဖြစ်တယ်ဆိုရင်တော့မှပဲညီလာခံကစုံစုံလင်းလင်းဖြစ်နိုင်မယ့်အလားအလာတွေရောရှိပါမလားဆရာ
ဒီကျွန်တော်တို့ဒီလိုနေရရေးပေါ်ညီလာခံကြီးကိုကျင်းပဖို့ဆိုရဲစာပါလေကျွန်တော်တို့လုံထုံးလုံကြီးတွေရှိတာဟုတ်ဗျာနော်လုံထုံးလုံကြီးတွေကတော့ဖြစ်ရင်အဲဒီဟိုအမျိုးသားအချင်းနဲ့နိုင်ငံကြီးရှင်လူပွဲတွေလုပ်ဖို့ ਆ လေအဓိကပါတယ်လေနော်ဘာလို့ဆိုတော့ညီလာခံမတိုင်ခင်မှာပြည်သူတွေရဲ့ဒေါသတွေကိုကြည့်အောင်ဆိုပြီးတော့တိုင်းနယ်ပြည်နယ်တွေမှာကျွန်တော်တို့ဒါအမျိုးသားအချင်းနိုင်ငံကြီးရှင်လူပွဲတွေလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ဒါအတိမပြုထားတာပေါ့အခုချမ်းပြည်ချမ်းပြည်မှာလုပ်ဖို့ဆိုတာလေကျွန်တော်တို့ဟိုသဘောတူလက်မထိုးပြီးတော့လုပ်ပေးလိုက်ပြီဗျာနော်အဲ့တော့နောက်ပြီးတော့ဒီမှာကျွန်တော်တို့ဒီညီလာခံရဲ့လုံထုံးလူနီတွေကဘာတွေလဲလို့ဆိုရင်ညီလာခံလုပ်ဖို့ဆိုရင်ကျွန်တော်တို့ UDPJC ကနေပြီးတော့ဆုံးဖြတ်ရတယ်ဗျာ။နောက်စီစဉ်ပေးရတယ်ပေါ့ညီလာခံကြီးကိုဟိုဘယ်တော့လုပ်မလဲ၊ဘယ်နည်းလုပ်မလဲ၊ဘယ်နည်းလုပ်မလဲ၊ဘယ်သူတွေကိုပိတ်မလဲ၊ဘာတွေဆွေးနွေးမလဲ။အဲအဲ့ဒါတွေအကုန်လုံးကိုပြင်ဆင်ပြီးတော့မှဒါကျွန်တော်တို့ကဒါဒီညီလာခံကြီးကိုကျင်းပမှာပေါ့နော်။ဒီလိုလဲပြင်ဆင်ပေးရမယ်။အမျိုးသားရှင်နိုင်ငံရေးဆွေးနွေးပွဲတွေကိုလည်းလုပ်ပေးရမယ်။အခုတော့ကျွန်တော်တို့နှစ်ခုလုံးကျွန်တော်တို့ချွတ်နေတယ်ချွတ်နေတယ်အမျိုးသားရှင်နိုင်ငံရေးဆွေးနွေးပွဲတွေကလည်းအဲမလုပ်နိုင်ဘူးအခုထိနောက်ပြီးတော့ကျွန်တော်တို့ပြင်ဆင်ပေးရမယ် UDPJC အစည်းအဝေးတောင်းမှာပဲအခုထိမလုပ်ရသေးဘူးတို့ကျွန်တော်တို့ဒီဒီဂျန်နယ်လာလာကုန်လောက်မှာညီလာခံကြီးလုပ်မယ်ဆိုတာကတော့ဘာလဲလို့ဆိုရှင်အရင်တော့ကျွန်တော်တို့ NCA မှာဆွေးနွေးထားတာရှိတယ်လေတစ်နှစ်ကိုနှစ်ကြိမ်ဟိုတော့ကတော့ပြင်6လတစ်ကြိမ်လုပ်ဖို့ကျွန်တော်လုပ်လို့ရတယ်တော့6လရေအခုလုပ်လို့အဆင်မပြေတဲ့ခါကျတော့6လဟုတ်ကျင်မဟုတ်မယ်ဒါပေမဲ့တစ်နှစ်မှာနှစ်ကြိမ်လုပ်အောင်ဆိုပြီးတော့အခု yes see the general လာကုံဆိုတာကိုကျွန်တော်တတ်မှတ်လိုက်တာတကယ်ကတော့ဟိုပြင်ဆင်ထားတာတွေကတော့အများကြီးဟိုဟာရှိနေတယ်လိုအပ်နေတယ်ရှိတယ်အဲ့တော့ဒီငင်းကြီးကြောင့်မှဒီလာကုံမှဖြစ်ပါမလားဆိုတာတော့ကျွန်တော် UDP ကျေးဇူးတော်ဆွေးနွေးအစည်းအဝေးမလုပ်ရဘူးဆိုတော့ဒါကျွန်တော်ပြောဖို့အမှန်ခက်နေတဲ့အခြေအနေမှရှိပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါဆရာဦးရထွန်းဟုတ်ခင်ဗျအခုကျွန်တော်တို့စောစောဆရာဒီရှမ်းပြည်ဘက်ကအခြေအနေကိုထောက်ပြသွားတယ်နောက်ဟိုဒီရဲ့ဘက်မှာပဲဒီ KNU ကလည်းပဲသူတို့ဒီရေးပေါ်စီဝေးဟိုဟာ ထိုင်ပြီးတော့ဆုံးဖြတ်သွားတာတခုရှိပါတယ်ဒီညီလာခံကိုလက်တလောအချိန်တွေမှာစိုင်းထားဖို့ဆိုပြီးတော့တိုက်တွန်းတာမျိုးတွေရှိနေဆိုတော့ဒီညီလာခံအလားလားဟိုဘယ်လိုမြင်လဲဆရာအချိန်တွေကောင်းရလ
ားအချိန်တွေကကျွန်တော်လည်းဟိုနည်းနည်းကြားထားတာတွေရှိတယ်လေသူတို့ပြင်ဆင်ရမယ့်အားတွေမပြီးသေးဘူးလို့ပြောတယ်ခုနဥတုရေပြောထားတဲ့ UPDJ ဟို
UPDJ ဆရာဟုတ်ကဲ့
အဲအဲ့ဒီဟာလည်းသူတို့မပြီးသေးဘူးနောက်ခုနပြောတဲ့မြို့သားချင်းအဲဒီဆွေးနွေးပွဲတွေကလည်းနိုင်ငံရေးဆွေးနွေးပွဲတွေကလည်းမပြီးသေးဘူးဆိုတော့ဟိုလုံလို့ချင်းဘယ်လိုဖြစ်မလဲဆိုရင်အရင်သူတို့အတွေ့အကြုံကဆိုရင်ဟိုဟာဘာကောလဲပုံပုံမိတိုက်လောက်ရတာမျိုးပေါ့
ဟုတ်ကဲ့
ပြပေးပြီးတော့လောက်ရတာမျိုးဖြစ်တဲ့အခါကျတော့အဲ့ဒီအစီအေးတက်ရောက်ရတဲ့လူတွေကလည်းခံစားချက်မကောင်းဘူးအဲ့တော့အဲ့ဒီဟိုဟာတွေအတွေ့အကြုံတွေရဆိုလို့ရှိရင်တော့အမှားတော့ဒါတွေပြည့်ပြည့်စုံစုံပြီးအောင်တောင်းတိုင်းပြေးတာကောင်းတယ်လို့ကျွန်တော်ကမြင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်။သူတို့ကိုလည်းအလဲပေးကြပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီမြန်မာပြည်ရပါကိုစလိုင်းပွေကုန်းဖြစ်ပါတယ်။စလိုင်းပွေကုန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့နော်ဆက်ပြီးအောင်ဆွေးပင်လုံးရင်လည်းခံကျင်းပမယ့်ကိစ္စတော့အလားအလာမကောင်းဘူးလို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုတော့ CPDC ဆိုတဲ့ဥစ္စာတွေက NCA ကနေပေါ်လာတဲ့ဥစ္စာဖြစ်တော့ဒီ NCA လောက်တောင်းတိုင်းပဲဆက်သွားအောင်မယ်ဆိုရင်တော့ပွဲတော်မဖြစ်မြောက်ပဲနဲ့ဘာအနှစ်သာရတော့ဟိုပိုဝေးသွားလိမ့်မယ်အဲ့တော့ဒီတိုင်းသွားတဲ့ကိစ္စ2006 2006လည်းပဲပူပရိုမာခင်းနေရဆိုးလာမယ်ပုံစံဖြစ်တယ်အဲ့တော့ဖြစ်နိုင်တဲ့အခြေအနေကတော့ဒီ CDCC ကလည်းပဲဖြစ်ဖြစ်တို့ညီလာခံကြီးကိုဆောင်မနေပဲနဲ့အခုပြီးထောင်စုသဘောညီဆက်အစ်အပိုင်း39ဆီထားပြီဆိုတဲ့ပုံစံမျိုးနဲ့အမြန်ဆုံးအခြေခံမူတွေကိုသဘောတူပြီးတော့2000ဖွဲ့စည်းပုံအခြေခံဥပဒေကိုတို့တို့ပြင်ဆင်တာမဟုတ်ပဲနဲ့အတိကြီးဆွေးပြီးတော့မှအဲ့ဒီဟာတို့တို့ညီလာခံတွေကိုဘယ်မှာစိတ်တိုက်တို့လေးနဲ့ကိုင်ဒီဥပဒေတူစိတ်ကြက်ရေးဆွေးနိုင်နေဆိုရင်တော့အဲ့ဒီအတိကြီးတို့နောက်ပိုင်းမှာဆိုရင်ညီလေးနဲ့ကိုင်ဒီကတော့ပြည်သူလူထုရင်ကားနဲ့လင်းနဲ့ချုပ်ငင်းအောင်လုပ်လို့ရမယ်ဒီတိုင်းဆိုတော့တမတော်လည်းဟောဖဲဒီရတယ်ဆိုတော့ပွဲဖြစ်မယ်ငွေကုန်မယ်ဆိုတော့ဘာမှအဖတ်တင်မှာမဟုတ်လို့ကျွန်တော်မြင်တယ်
โอเคโคสไลน์ปวยก็ซื้อนึกไปได้เจซูอ่ะကျွန်တော်နောက်တူကတော့မြန်မာပြည်ရပါပဲသူကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ငွေရရှိဖို့ဖြည့်ချင်တူတယ်ဘုရားကတော့တဲ့အစိုးရနဲ့တန်းဖို့ဘက်ကတနစ်တန်ဒီနန်ဒီတန်ဒီတစ်ခါတည်းအကြည့်ကြည့်ဒီဒီဆိုလိုက်ဒီအကရရတဲ့အလုပ်ရယ်အမနေနေရောအဲ့ဒီအစိုးရနဲ့တန်းဖို့အတင်းသားများကိုဓာတ်ညီတူဆက်ဆံမှုတွေပါပဲနံပါတ်၃နေရောပြည်နယ်စာချုပ်ချုပ်ကြီးကကျွန်တော်အစမ်းခါခါပါလားသူအကျေတို့တိုင်းတော်ကောင်းတော်များကြီးလူကြီးတောင်းကိုရရှိဖို့ကြိုးပါရယ်ဒါပေမဲ့နေလည်းငင်းငယ်ကြီးတခြားရရင်အစိုးရဒီတမတမကြပြီးဩတာရှိတော့ပန်းကြီးတစ်ခွဲတိုင်းတော်ကျောင်းလေးတောင်းကိုကြောင်းပါခန်းကြီးတို့ကြိုးပါရယ်ခင်ဗျာ
ကိုကမောင်လေးဆွေးနွေးပြတာကျေးဇူးပါကျွန်တော်တလက်စာတွေပဲကျွန်တော်တို့အီးမေးလ်တွေနဲ့ပေးဖို့ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိနေပါတယ်သူတို့စာတွေကိုလည်းကျွန်တော်ဖော်ပြပေးခြင်းပါတယ်အရင်ဆုံးကတော့တကုံမျိုးတစ်ကဥလာထွန်းရဲ့ဘေးစာဖြစ်ပါတယ်ဟိုကိုအောင်ကိုဖတ်ပြပေးပါခင်ဗျာ
ငင်းငယ်အကြောင်းပြောတာမပြောရသေးပါဘူးနောက်ဆုံးသတင်းတွေကစိတ်ပြက်စရာကြားလာနေရပါပြီအမှန်ကတော့ထူးပေမဲ့မဆန်းတဲ့သတင်းတွေပါနိုင်ငံအတွက်အင်မတန်အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်ဆိုတာကတိုင်းချစ်ပြည်ချစ်မျိုးကြီးစိတ်ရှိပြီးအမျှော်အမြင်ကြီးမားတဲ့နိုင်ငံရေးသမားစစ်စစ်ရဲ့လုပ်ငန်းမျိုးဖြစ်ပါတယ်စစ်သားတွေနဲ့နိုင်ငံရေးသမားမဟုတ်သူတွေလုပ်နိုင်တဲ့လုပ်ငန်းမျိုးမဟုတ်ပါဘူးစင်နဂေါလုံးတွေ့နေပါရဲ့စင်ချေရလိုက်ရှာတာမျိုးမြန်မာပြည်ပုံနာ6ရောက်ဆင်ဆန်းတယ်လို့မျိုးပြောနေတာမျိုးတွေနဲ့တော့ဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ပါဘူးအင်မတန်ခက်ခဲတဲ့အခြေအနေမှာနိုင်ငံရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းဘလို့ဥဆောင်လမ်းပြလုတ်ကင်ပြသွားပါသလဲမျိုးချစ်နိုင်ငံရေးသမားပင်းလုံးဥပေခင်ဘလို့အပတ်တကုတ်လုတ်ကင်ပြသွားသလဲကျွန်တော်တို့မှာပြည်စုံတဲ့စံနမူနာကောင်းလုပ်ငန်းစဉ်ကောင်းတွေပြည့်ပြည့်စုံစုံရှိပြီးသားပါမျိုးချစ်စိတ်နဲ့နိုင်ငံရေးခေါင်းဆောင်မှုအပြည့်အဝရှိဖို့ပဲလိုတာပါ
ကျွန်တော်တို့ဒီဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းလှည့်ပေးကြပါရစေ။မလေးရှားနိုင်ငံကကိုနေဦးလင်းဖြစ်ပါတယ်။ကိုနေဦးလင်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
။တကယ်တကယ်တော့ကျွန်တော်တို့ဒီတွင်ကဖြစ်နေတဲ့ပြဿနာမှန်တယ်များရှင်းရင်ပြောရင်တရုတ်နဲ့အနောက်အုပ်စုနဲ့ဆွဲလို့ရှိနေတဲ့အတွက်ကျွန်တော်တို့ဘလောက်ပဲကောင်းအောင်လုပ်လို့ဘလောက်ပဲလက်ချင်းတွဲတွဲတစ်ချိန်ချိန်မှာသူတို့ကစားသလိုပဲမပြီးနိုင်တဲ့ဇာတ်လမ်းဖြစ်မယ်လို့ထင်တယ်။
နောက်တူလည်းရှိနေပါသေးတယ်ကျွန်တော်တို့အီးမေးလ်ပို့ထားတာအမေရိကန်ပြည်တော်စုကမောင်တက်တနာပါမောင်တက်တနာရဲ့ဘေးစာကိုကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
2019ခုနှစ်ကိုငញ្ញာရင်းနဲ့ပြတ်တက်မှတ်ခဲ့ပြီမဲ့မောင်မြာချင်းမှာတခြားနိုင်ငံတွေလိုလက်နက်ကင်ဖွဲ့စည်းတွေဟာတဖွဲ့တည်းမဟုတ်ပဲများပြားနေတာကြောင့်အလုံးနဲ့ညှိနှိုင်းဆွေးနွေးရတာခက်ခဲနေတာကြောင့်လို့အမေစုကဖွင့်ပွင့်လင်းလင်းပြောဆိုထားပြီးဖြစ်ပါတယ် ဒါပေမဲ့ကျွန်တော်တို့အမြင်အရသူများနိုင်ငံတွေလိုတမတော်ကသာအစိုးရအုပ်ချုပ်မှုအောက်မှာအခိုင်အမာရပ်တည်နေမယ်ဆိုရင်2019ခုနှစ်ဟာငြိမ်းချမ်းရေးနည်းလို့သတ်မှတ်လို့ရလာနိုင်စရာအကြောင်းရှိပါတယ်။ဒါပေမဲ့2019ခုနှစ်ဟာငြိမ်းချမ်းရေးနည်းလို့မသတ်မှတ်နိုင်ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်မိမိတို့ရဲ့သဘောထားရပ်တည်ချက်တွေအယူအဆအများပြားကိုဆွေးနွေးညှိနှိုင်းနိုင်ခဲ့တဲ့အတွက်2018တတိယကြိမ်21ရာစုပင်လုံညီလာခံကနေထာဝရငြိမ်းချမ်းရေးအတွက်အလားအလာခေါင်းတွေပိုမိုတွေ့လာနိုင်ပါတယ်။အဓိကအားဖြင့်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းအားလုံးက NCA ကိုလက်မှတ်ထိုးကြမယ်။တမတော်ကဆိုရအုပ်ချုပ်မှုအောက်မှာဂုံတိတ်ခါရှိရှိယက်တီလာမယ်ဆိုရင်2018ခုနှစ်ဟာတမိုင်းတွင်ရမဲ့ငញ្ញရည်နှစ်ဖြစ်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့ဒီအမေရိကန်ပြည်သူကမောင်တသနာရဲ့ပေးစာပါ။သူကတော့ပြီးခဲ့တဲ့နှစ်ကငញ្ញရည်နှစ်လို့မဆိုနိုင်ပေမဲ့တိုးတက်မှုတချို့ရတယ်ဆိုပြီးတော့သူအယူဆကိုပြောထားပါတယ်။ဆိုတော့တကယ်တော့ပြီးခဲ့တဲ့နှစ်ကိုငញ្ញရည်နှစ်ဖြစ်သတ်မှတ်ပေမဲ့ထင်သလောက်မပေါက်ရတဲ့အကြောင်းရင်းတစ်ခုလည်းမှာဒီခိုင်ပြည်နဲ့အရေးကြောင့်ဆိုပြီးတော့ထောက်ပြရလည်းရှိပါတယ်။ဆိုတော့ဒီနိုင်ငံတကာဒီမကြုံဘူးလောက်အခုချိန်မှာလဲအာယုံဆက်ခံနေရတဲ့ဒီရခိုင်ရေးကြောင့်ဒီနှစ်ထဲမှာပြည်တွင်းငြိမ်းချမ်းရေးကဟိုမျောလင်းတဲ့လောက်ခရီးပေါက်နိုင်မှာမလားဆရာဦးသူဝေသဘောထားဆွေးနွေးပေးပါအောင်ခင်ဗျာ
အဲကျွန်တော်တို့ကဒီတိုင်းကလက်နက်ကိုင်အဖွဲ့အစည်းဒီနေပတ်သက်လို့ငြိမ်းချမ်းရေးလုပ်နေတဲ့အတော်အတွင်းမှာပေါ့ဗျာနော်ရခိုင်ပြည်နယ်ရေးရဆိုတော့တတ်ဆင်ပြီးတော့မှကျွန်တော်တိုင်းပြည်တွေပို့ပြီးတော့ခက်ခဲတဲ့အဲငြိမ်းချမ်းရေးပို့ပြီးတော့ရဖို့ခက်ခဲသွားတာတွေပို့ဖြစ်လာတာပေါ့နော်ဒါငြိမ်းချမ်းရေးကြီးကိုတကယ်ကတော့တကယ်လိုအပ်တယ်ဆိုရင်ငြိမ်းချမ်းရေးကြီးကိုဟိုအားရပါရပေါ့နော်တကယ်ကိုယုံကြည်တဲ့စိတ်ရှိမှဒါငြိမ်းချမ်းရေးကိုရနိုင်တာဗျအဲ့လိုစိတ်မရှိဘဲနဲ့ဆိုရင်ငြိမ်းချမ်းရေးကိုရဖို့မခက်တယ်လေအဲကျွန်တော်အမြင်ရတော့ငြိမ်းချမ်းရေးကိုအာဘယ်ပုံမှာတည်လဲဆိုအစိုးရရဲ့အရေးချင်းပုံမှာပို့ပြီးတော့တည်တယ်ဗျအစိုးရရှေ့ရှေ့ခေတ်တော့ဆိုလို့ရှိရင်အဲတိုင်းပြည်မှာရှင်မင်းကမင်းကျင်တရား၁၀ပါးနဲ့ညီအုပ်ချုပ်ခဲ့လားအဲ့လို၁၀ပါးနဲ့ညီအုပ်ချုပ်လို့ရှိရင်ဖြင့်ဒီတိုင်းပြည်ကသာဝါပြောမယ်တိုးတက်မယ်ပေါ့ဗျာမင်းကျင်တရား၁၀ပါးနဲ့မပြည့်စုံလို့ရှိရင်အာယာတိဥတုတွေလည်းဖောက်ပြန်မယ်မတရားတဲ့မှုကင်းတွေလည်းဖြစ်မယ်အဲတိုင်းပြည်လည်းပြည့်မယ်ပေါ့အဲ့တော့ဒီအခြေအနေငြိမ်းချမ်းရေးယူရဖို့ဆိုလို့ရှိရင်အစိုးရအနေနဲ့စပြီးတော့ဥတည်ပြီးတော့ပါလားဟုတ်လားပြည်သူတွေယုံကြည်မှုရအောင်လုပ်ရမယ်ညီညွတ်မှုရအောင်လုပ်ရမယ်ဒါမှအစိုးရခိုင်မာမယ်အစိုးရခိုင်မာမှဘယ်သူမှအနောက်ဆက်ပြစ်မဖြစ်တော့ဘူးပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ဒါကျူးစားနေကြတာတွေ့ရတဲ့အခါကျတော့ငြိမ်းချမ်းရေးရတော့ရမှာဗျ
ဆရာဦးရထွန်းသဘောထားခင်ဗျာဒီငញ្ញရေးလုပ်ငန်းစဉ်တွေရှစ်ဆယ်နှစ်အခုချိန်မှာလက်တွေ့ကျကျနဲ့လှုပ်တင်တာလုံနိုင်တာဘာတွေများရှိသေးလဲဆရာ
အခုချိန်မှာတော့လက်တွေ့ကျကျကတော့ခုနတယောက်ပြောသွားသလိုပေါ့နိုင်ငံတကာအိမ်ကြီးနိုင်ငံပေါ့လေသူတို့အဲ PP ရဲ့ပုံမှုပေါ့နော်ပုံစိုက်တွန်းမှုကအရေးကြီးတယ်လို့ထင်ပါတယ်အဲနောက်တစ်ခုကခြေလှမ်းတွေပေါ့ခြေလှမ်းတွေမှာလည်း NCA ထိုးမှအဲကျွန်တော်ဆွေးနွေးမယ်ဆိုတာတဲ့အချို့ကိစ္စတွေကိုကျွန်တော်ချင်းကျဲအနေနဲ့အဲကျွန်တော်ဖွင့်ပြဖို့လိုတယ်ဥပမာအားဖြင့် what ဒီနယ်ပေါ့ what နယ်ကိစ္စပေါ့နော် what နယ်က UWS တက်ဆိုလို့ရှိရင်တော့သူတို့ငញ្ញရေးယူပြီးကြဲကတောက်လျှောက်ပြလည်းနဲ့ကင်ပြီးတခါမဖြစ်တော့တဲ့အတွက်ကြောင့်သူက NCA ထိုးကြမင်းဘူးလို့ပြောနေတယ်။နောက်ဒီနိုင်သူ့ data လည်းဟိုဘက်ကပ်ခက်ကြဲရလည်းတော့ data ဖြစ်တော့အဲအဲ့ဒါနဲ့ပတ်သက်လို့ဘဝနဲ့ချွေးနေတဲ့အခါမှာအဲတနည်းတလန်းပေါ့နော်တနည်းတလန်းအဲ့လိုစဉ်းစားဖို့လိုလိမ့်မယ
်။ဟုတ်ကဲ့ပါဆရာ
ပြောချင်တာကတော့ကျွန်တော်ဟိုဟာပေါ့ဒီဒီဟိုမီးပေါင်းစုံနဲ့မီးမျိုးပေါင်းစုံနဲ့ကျွန်တော်တို့ကြိုးစားမယ်ဆိုရင်တော့ရနိုင်ပါတယ်နော
်။ဟုတ်ကဲ့ပါ။
ရေးကြည့်တာကတော့နိုင်ငံတကာအဲ့ဒီအား
လိုပါတယ်။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့ဦးရထွန်းဦးသူဝေကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေ email တွေ facebook တွေနဲ့မျက်ချက်ပေးပို့ရတဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးစီစဉ်တက်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းကိုနားဆင်ကြကြတာပါရှင
်။အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့အခုလက်ရှိတည်ဆောက်နေတဲ့လက်နက်တွေပမာဏများစွာတိုးတက်ထုတ်လုပ်နေတာနဲ့သူတို့ရဲ့ရည်ရွယ်ချက်တွေဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုဆက်လက်ချိုးဖောက်နေတဲ့အတွက်အမေရိကန်ဗန္ဓာရေးဌာနလက်အောက်ကနိုင်ငံခြားငွေကြေးပိုင်ဆိုင်မှုများဆိုင်ရာဌာန OFCA ကလူပုဂ္ဂိုလ်နှစ်ဦးကိုတန်ခတ်ပိတ်ဆို့မှုစီရင်သွင်းလိုက်ပါတယ်မကြသေးခင်ကချက်မှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2369 အရမြောက်ကိုရီးယားရဲ့ဥပဒေနဲ့မညီညွတ်တဲ့လက်နက်စီမံကိန်းတွေရဲ့ခေါင်းဆောင်နှစ်ဦးကိုတန်ခတ်ပိတ်ဆို့ကြောင်းဒီဇင်ဘာလ26ရက်နေ့ကကြေညာခဲ့တာပါ။အဲ့ဒီအရေးယူဆုံးဖြတ်ချက်တွေရဲ့ရလဒ်အဖြစ် OFCA က ဒဏ်ခတ်ချင်းခံရသူတွေရဲ့မြည်သည့်ပိုင်ဆိုင်မှုယင်းနှိမ့်မြုံနှံမှုမဆိုအမေရိကန်ရဲ့အာဏာတက်ရောက်တဲ့နေရာတိုင်းမှာပိတ်ဆို့ခံရမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေရဲ့လုပ်ငန်းတွေမှာလည်းအဲ့ဒီပုံကိုယ်တွေပါဝင်ပတ်သက်မှုကိုတားမြစ်ထားတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရအရာရှိကြီးတွေနဲ့ WPK အဖြစ်လည်းလူသိများတဲ့ကိုရီးယားအလုံသမားပါတီအရာရှိတွေကြားမှာအခုပိတ်ဆို့ဒဏ်ခတ်ခံရသူနှစ်ဦးဟာ OFCA ကအထူးအမိန့်အမှတ်3689အရာအရေးယူခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ဆုံးဖြတ်ချက်အမှတ် UNHCR 2390စီရင်မှာပါတဲ့ WPK စစ်လက်နက်ပစ္စည်းထုတ်လုပ်ရေးဌာနထိပ်တန်းအရာရှိနှစ်ဦးဖြစ်ကြတဲ့ကင်ဂျုံစစ်နဲ့ရီပြောင်ချွဲတို့ကို OFCA ကလည်းဒဏ်ခတ်ပိတ်ဆို့ခဲ့တာပါ။စစ်လက်နက်ပစ္စည်းထုတ်လုပ်ရေးဌာနဟာမြောက်ကိုရီးယားရဲ့ပဲ့ထိန်တပ်ဒုံးလက်နက်အစီအစဉ်အတွက်အဓိကတာဝန်ရှိပြီးအမေရိကန်နိုင်ငံသားရေးဌာနက2010ခုနှစ်တုန်းကအထူးအမိန့်ညွှန်ကြားချက်အမှတ် 1338 အရဒဏ်ခတ်ပိတ်ဆို့ခဲ့ပြီးလည်းဖြစ်ပါတယ်။ကင်ဂျုံစစ်ဟာမြောက်ကိုရီးယားပဲ့ထိန်တပ်ဒုံးလက်နက်တိစောက်မှုအထူးသဖြင့်အရေးကနေအခက်အဖြစ်ပြောင်းလဲတဲ့စနစ်တွေမှာအဓိကတာဝန်ရှိသူအဖြစ်လူပြောများပြီးရီပြောင်ချွဲကတော့မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပဲ့ထိန်တပ်ဒုံးလက်နက်တိစောက်မှုမှာအဓိကပါဝင်ပတ်သက်သူအဖြစ်ဖော်ပြခံရသူဖြစ်ပါတယ်။မြောက်ကိုရီးယားပဲ့ထိန်တပ်ဒုံးလက်နက်စီမံကိန်းခေါင်းဆောင်နှစ်ဦးကိုဗန်ဒါရေးဌာနကပြစ်မှတ်ထားခြင်းဟာမြောက်ကိုရီးယားကိုအထူးကြံဖြစ်စေဖို့နဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်အပြည့်အဝကင်းစင်ရေးရည်မှန်းချက်အောင်မြင်ဖို့အတွက်ကျွန်တော်တို့ရဲ့အမြင့်ဆုံးဖိအားပေးလှုံ့ဆော်မှုရဲ့တစိုက်တည်းဒါဖြစ်ပါတယ်လို့ဘန်ဒါရေးဝန်ကြီးစတီဗင်မနူချင်းကပြောပါတယ်။အဲဒီအရေးယူဆောင်ရွက်မှုတွေဟာနောက်ထပ်ပြီးနျူကလ িয়ার အစီအစဉ်အတွက်တရားမဝင်ငွေကြေးထောက်ပံ့မှုတွေတိုးမြင့်လာနိုင်စွမ်းကိုပိတ်ဆို့နိုင်ဖို့မြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေကိုပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2390 အတိုင်းလိုက်နာဆောင်ရွက်တာလည်းဖြစ်ကြောင်းမစ္စတာစတီဗင်မနူချင်းကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုရားနေ့နဲ့ခင်ပြည်ရေးမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။ပြည်တော်စုမြန်မာနိုင်ငံတော်သမရယုံ Facebook စာမျက်နှာမှာ AR Time ဝန်ကြီးချုပ်မန်းဂျော်နီကိုမိမိရဲ့ဆန္ဒအလျောက်ယာဒုကနှုတ်ထွက်ခွင့်ပြုကြောင်းနိုင်ငံတော်သမရဦးထင်ကျော်ကအမိတ်မှတ်တင့်မြင်းဆောင်2018ကိုထုတ်ပြန်ခဲ့ပါတယ်။အလားတူပဲ AR Time Data ကြီးအစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးတယံစတနဲ့ပတ်ဝန်းကျင်ထိန်းသိမ်းဝင်ကြီးဌာနဝင်ကြီးဥပဟင်းကိုလည်း၎င်း၏သဘောဆန္ဒအလျောက်တိုင်းဒေသဝင်ကြီးယာရုကနေနှုတ်ထွက်ခွင့်ပြုလိုက်ကြောင်းအမိတ်ကြော်ညာစာအမှတ်နှစ်မြင်းဆောင်2018နဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာဟာနှစ်နိုင်ငံကြားတင်မာမှုတွေရောပါစေဖို့အတွက်ခြိလှမ်းတွေဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂတို့ကအင်ကာနေမှာပဲကြိုဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနောက်မှစီးရေးဆွေးနွေးမှုတွေလှုပ်ဆောင်မှုအတွက်သဘောတူညီမှုကိုရခဲ့ကြပါတယ်။ဒါအပြင်မြောက်ကိုရီးယားကတောင်ကိုရီးယားနဲ့စီးရေးဆိုင်ရာအရေးပေါ်ဆက်သွယ်ရေးလိုင်းဖွင့်ပြီးဆက်သွယ်မှုတွေပြန်ပြီးလုပ်ခဲ့တယ်လို့လည်းကြေညာလိုက်ပါတယ်။အီရန်နိုင်ငံတလွှားအစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်အဖမ်းခံခဲ့တဲ့သူပေါင်းဟာ3,800လောက်ရှိနေပြီဖြစ်ပြီးဒါဟာအရင်ကခန့်မှန်းထားတာထက်အဆမတန်များနေတယ်လို့အီရန်လွှတ်တော်အမတ်တူကပြောပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတာဝန်ခံအများပြားကနေဖမ်းဆီးကြတာမို့ဘယ်နှစ်ယောက်ကိုဖမ်းမိလဲဆိုတာအတိအကျရေးတွက်ဖို့ခက်ခဲတဲ့အတွက်ကြောင့်ဒီလိုဖြစ်လာလို့လည်းရှင်းလင်းခဲ့ပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဒီဇင်ဘာလ30ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့ဒေတာရင်းအကြမ်းဖက်မှုတွေကြောင့်တေဆုံးရသူပေါင်းဟာ80လောက်ရှိနေပါပြီ။လူမျိုးစုံဘာသာစုံနေထိုင်တဲ့နိုင်ဂျီးရီးယားအလဲပိုင်းရဝန်းဒေတာမှာမွတ်စလင်နွားကျောင်းစိတ်ကျောင်းသူတွေနဲ့ခရစ်ယာန်လယ်သမားတွေကြားမြေယာအသုံးပြုမှုနဲ့ပတ်သက်ပြီးပဋိပက္ခတွေကြားဖြစ်ပွားခဲ့တာပါ
။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာမန်ဖြစ်ပါတယ်။ဗုဒ္ဓဘုရားနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ရွှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.